Welcome to the Voice of America in Burmese.
မင်္ဂလာနေ့ခင်ဗျာတောတာရှင်များရှင်2019ခုနှစ်မေလ19ရက်တောက်ကြနေ့မနက်ခင်း VOA စီစဉ်တွေကိုမင်းကန်ပြည်သူမျိုးတော်ဝါရှင်တန် DC ကနေမြန်မာစံတော်ချိန်မနက်6:00နာရီအထိလိုင်းဒိုမီတာ30 40 48 50တို့ကနေတိုက်ထုံးလင်းပေးနေပါတယ်ကျွန်မအီတန်စမဒီမနက်အတွက်စီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
မင်္ဂလာပါရှင်ကျွန်မကခင်မျိုးတက်ပါဒီမနက်ခင်းသတင်းတွေကိုမဆုမြတ်မုံနဲ့အတူကြီးညာပေးမှာပါရုရှားနဲ့ဆက်နွယ်မှုရှိမရှိစုံစမ်းမှုအထူးစုံစမ်းစစ်ဆေးမှုခန့်အပ်တာကိုတမရကသဘောတူကြောင်းပြောပါတယ်ပြင်သစ်နဲ့ရုရှားပူးပေါင်းဆောင်ရွက်ဖို့အတွက်ရုရှားတမရနဲ့ပြင်သစ်တမရတို့ဆွေးနွေးခဲ့ကြပါတယ်မြန်မာနိုင်ငံမှာငွေကြေးခဝါချမှုနဲ့အဂတိလိုက်စားမှုတိုက်ဖျက်ရေးအတွက် FBI ကသတင်းနှစ်ပတ်ကြာတင်နန်းပေးနေပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါဘာဤတန်စင
်ဟုတ်ကဲ့ပါရှင်သတင်းနေပြီးမှတော့တာရှင်နေနာစင်ကြမှာကမြန်မာနိုင်ငံမှာငွေကြေးခဝါချမှုနဲ့အဂတိလိုက်စားမှုတိုက်ဖျက်ရေးအတွက် FBI ကလာပြီးတော့တင်နန်းပေးနေရတဲ့ပတ်သက်ပြီးတော့
This is very important because Myanmar needs to pass the test for anti-money laundering. It is a special international.
ဒီစီစဉ်ကမြန်မာနိုင်ငံအနာဂတ်နိုင်ငံတကာယင်းနှိမ့်နှံမှုတွေအလွန်ရေးပါကြောင်းကို Washington အခြေစိုက် USIP American ငြိမ်းချမ်းရေး Institute က Priscilla Club ကခုလိုပြောသွားတာကိုမကြခင်မှာပြည်သူနားဆင်ကြမှာပါ။ဒါ့အပြင်လိတ်ကျွန်းလူတက်မှုမှာဒေသံပေးခံထားရတဲ့မြန်မာရွှေပြောင်းလူငယ်နှစ်ယောက်ရဲ့အမှုအကြောင်းပြင်တရုတ်နိုင်ငံရဲ့ခေတ်သစ်ပိုလန်မှာစီမံကိန်းနဲ့ဆိုင်တဲ့သတင်းစာတွေကိုလည်းနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုဒေါက်ခင်မျိုးသွက်နဲ့မတ်စုမြတ်မွန်တို့ကကြီးညာပေးပါမယ်။
ပြခဲ့တဲ့နှစ် American ရွေးကောက်ပွဲမှာသမ္မတဒေါ်နယ်ထရမ့်ရဲ့မဲဆွယ်စည်းရုံးအဖွဲ့နဲ့ရုရှားနိုင်ငံတို့ကြားဆက်နွယ်မှုတွေကိုစုံစမ်းစစ်ဆေးဖို့အတွက်အထူးစုံစမ်းရေးမှုခန့်အပ်တာအတွက်သမ္မတထရမ့်ကဝမ်းမြောက်လေးစားမှုရှိကြောင်းပြောကြားလိုက်ပါတယ်။ဒါပေမဲ့ဆက်နွယ်မှုတစုံတရာတော့မရှိပါဘူးလို့သူကညင်ပါတယ်။ကျယ်သပရင်းနေသမ္မတအင်ဗျူသတင်းစာရှင်းလင်းပွဲမှာသမ္မတထရမ့်ကအခုကိစ္စတရလုံးဟာ American သမိုင်းမှာအကြီးမားဆုံးနိုင်ငံရေးရအောင်လန်းတိုက်တဲ့လုပ်ရအဖြစ်နဲ့ဝေဖန်ပြောဆိုခဲ့ပါတယ်။ရွေးကောက်ပွဲမှာသူအနိုင်ရစေဖို့ကြိုးစားတဲ့အနေနဲ့အကြီးတန်းမဲဆွယ်စီယုံရေးဝန်ထမ်းတွေနဲ့ရုရှားတွေကြားဆက်နွယ်မှုမရှိပါဘူးလို့သူ့ရန်သူကတော့မှပြောနေတဲ့ကြားကအခုလိုဖြစ်ခဲ့တာလို့သတင်းတောက်တွေကိုပြောပါတယ်။ဒါပေမဲ့သူ့ကိုဘယ်လိုပဲလုပ်လို့သူကတော့အခြေအနေကောင်းတယ်လို့သူ့အစိုးရအဖွဲ့အနေနဲ့လည်းနိုင်ငံကိုကောင်းကောင်းအုပ်ချုပ်နိုင်တယ်လို့ပြောပါတယ်။ FBI ညွှန်ကြားမှု James Comey ကိုသမ္မတ Trump အလုပ်ဖြုတ်ပစ်တာဟာသူ့ရဲ့ရုရှားဆိုင်ရာစုံစမ်းမှုတွေအဆုံးသတ်ဖို့အတွက်လားဆိုတဲ့သတင်းတောက်သူအမေကိုတော့သမ္မတ Trump ကမဟုတ်ကြောင်းခတ်တူတူဖြေကြားလိုက်ပြီးနောက်မေးခွန်းကိုဆက်မေးဖို့ပြောပါတယ်။ဒါပေမဲ့ Comey ဟာရေပန်းတိတ်မစားတော့ဘူးလို့ပြောပြီးသူဟာသမ္မတကအလုပ်ဖြုတ်မပစ်ခင်မှာပဲလွတ်တော်ကြားနာမှုတွေအတွင်းညံပြင်းစွာတင်ပြခဲ့တယ်လို့ပြောပါတယ်။
တူရကီသမ္မတရီဂျက်ပ်တာယက်အာဒိုဝါရဲ့တပ်တော်ဆောင်တွေနဲ့သမ္မတကိုထောက်ခံသူတွေကဝါရှင်တန်မြို့တော်ကတူရကီတန်ယုံရှိမှာဆန္ဒပြသူတွေကိုအင်္ဂါနေ့ကထိုးချစ်ခဲ့တဲ့အတွက်တူရကီသံအမတ်ကြီးကိုအမေရိကန်နိုင်ငံသားရေးယုံကဆင့်ခေါ်ခဲ့ပါတယ်။တူရကီသံအမတ်ဆာဒါခါလစ်နဲ့လက်ထောက်နိုင်ငံသားရေးဝန်ကြီးသောမတ်ရှန်နန်တို့ဗုဒ္ဓဟူးနေ့ကတွေ့ဆုံခဲ့ကြတယ်လို့နိုင်ငံသားရေးဌာနပြောခွင့်ရသူကပြောပါတယ်။လွတ်လပ်စွာပြောဆိုခွင့်ကိုအကြမ်းဖက်တုံ့ပြန်တာလုံးဝမသင့်တော်ကြောင်းနဲ့ဘယ်နေရာမှာဖြစ်ဖြစ်လွတ်လပ်စွာထုတ်ဖော်ခွင့်နဲ့ငြိမ်းချမ်းစွာဆန္ဒပြမှုကိုအမေရိကန်ကထောက်ခံကြောင်းနိုင်ငံသားရေးဌာနပြောခွင့်ရသူကပြောပါရယ်ဆန္ဒပြသူတွေကိုအခုလိုကိုထိလက်ရောက်လုပ်ခဲ့တာကြောင့်တူရကီသံအမတ်ကြီးကိုနိုင်ငံ내ကနှင်ထုတ်တဲ့လို့ဩစာညောင်းတဲ့ Republican အမတ်ဂျော်မကိန်းကလည်းပြောကြားခဲ့ပါရယ်တန်ယုံရှိမှာထိတ်တိုက်ရင်ဆိုင်မှုတွေဖြစ်အောင်အစိုးရကိုတော်လှန်နေတဲ့ PKK အကြမ်းဖက်အဖွဲ့နဲ့ဆက်နွယ်နေတဲ့အုပ်စုတွေကလှုပ်တာလို့တူရကီတန်ယုံဘက်ကအပြစ်တင်ပါတယ်။သမ္မတအာဒိုဝန်ကိုကြိုဆိုဖို့လာကြတဲ့တူရကီနယ်ပွားအမေရိကန်တွေကိုအဲ့ဒီအဖွဲ့တွေကရန်ဆခဲ့တာလို့လည်းဆိုပါတယ်။အင်္ဂါနေ့တုန်းကတူရကီတန်ယုံရှိမှာဖြစ်ခဲ့တဲ့ခိတ်ရန်ဖြစ်မှုမှာ11ယောက်ဒဏ်ရာရပြီးတော့တယောက်ထက်မနည်းအပြင်းထန်ဒဏ်ရာရခဲ့ပါတယ်။သမ္မတအာဒိုဝန်နဲ့သမ္မတဒေါ်နယ်ထရမ့်တို့အင်ဗျူရောတွဲဆုံပွဲမတိုင်ခင်နိုင်ပိုင်းအလိုမှာပဲအခုလိုဖြစ်ခဲ့တာပါ။အခင်းဖြစ်ချိန်မှာရိုက်ထားတဲ့ဗီဒီယိုထဲမှာသမ္မတအာဒိုဝန်ရဲ့တပ်တို့ဆောင်တွေကဆန္ဒပြသူတွေကိုထိုးကျိတ်ကန်ကြောက်ခဲ့ကြတဲ့အပြင်ဝါရှင်တန်မြို့တော်ရဲကဝင်ရောက်ထိမ့်ဖို့ကြိုးစားချိန်မှာတပ်တော်ဆောင်တွေကတနက်တွေထုတ်ချိန်ခဲ့တာကိုလည်းဗီဒီယိုထဲမှာတွေ့ရပါတယ်
။အီရန်နိုင်ငံမှာတောက်ကြံနေကြရင်သမ္မတတဲ့ရွေးကောက်ပွဲကျင်းပမှာဖြစ်ပြီးအယူသိမ့်မသိတဲ့အလင်းလက်ဝါရီသမ္မတဟက်ဆန်ရိုဟာနီအနေနဲ့ရှေးရုပ်ယူဆပြင်းထန်တဲ့ conservative တွေရဲ့ပြင်းထန်တဲ့စင်ခေါ်မှုကိုရင်ဆိုင်ရနိုင်ပါတယ်။အနောက်နိုင်ငံတွေနဲ့အီရန်တို့ကြားသဘောတူလက်မှတ်ရေးထုတ်ခဲ့တဲ့ nuclear သဘောတူညီချက်နဲ့အီရန်ရဲ့စီးပွားရေးဆိုင်ရာတွေအတွက်သူ့ရဲ့ကင်တွယ်ပုံကို conservative တွေကပြင်းထန်စွာဝေဖန်ကြတာပါ။သမ္မတရိုဟာနီကဒီသမိုင်းဝင် nuclear သဘောတူညီချက်နဲ့သူ့ရဲ့နိုင်ငံရဲ့အနာဂတ်ကိုတိဆောက်ထားတာဖြစ်ပြီးဒါဟာအီရန်ပေါ်မှာချမှတ်ထားတဲ့စီးပွားရေးပိတ်ဆို့မှုတွေကျော်ပါလာစေတာလည်းဖြစ်ပါတယ်။ဒါပေမဲ့ရိုဟာနီရဲ့အဓိကပြန်ပက်တူဖြစ်တဲ့ Ibrahim Raisi ကတော့ဒီသဘောတူညီချက်မှာဘန်တွင်နဲ့ငွေကြေးဝန်ဆောင်မှုဆိုင်ရာဂန္ဓာတွေအတွက် တန်ခတ်ပိတ်ဆို့ထားမှုတွေဆက်ရှိနေစေမှုဒါကိုဝေဖန်တာပါ။ရိုဟန်နီရဲ့လှုပ်ဆောင်မှုတွေကိုနိုင်ငံရေးတုံ့တက်သူတွေကသဘောကျကြပါတယ်။1982ခုနှစ်ကစပြီးလက်ရှိသမ္မတအားလုံးဟာရွေးကောက်ပွဲထပ်လုပ်တိုင်းပြန်ပြီးအရွေးခံတဲ့ရာဇဝင်ရှိတာမို့တမိုင်းချောင်းရအခြေအနေကသူ့အတွက်ကောင်းပါတယ်။ဒါပေမဲ့တောက်ချန်နေမှာရှင်ပြိုင်မဲ့ကြံသမ္မတလောင်း၄ဦးချမ်းမှာတော့ရိုဟာနီယာစိတ်ချရလုပ်တဲ့မဲအများစုကိုမရထားပါဘူး။ Conservative Party သဘောထားတင်းမာသူရစီကအီရန်ရဲ့အလုပ်လက်မဲ့နှုံစနစ်တက်တမှာခုနှစ်ဖြစ်နေတာကိုပြန်ပြီးပြုတ်ပင်မှာဖြစ်ကြောင်းနဲ့အလုတ်ကိုင်မောင်းတန်းတဲ့ချီဖန်နီးပေးမယ်လို့ဂရီဘေဘီစီဝိုင်းတိုးတက်အောင်လုပ်မယ်လို့ပြောဆိုမဲဆွဲတာပါသူကလက်ရှိအီရန်ခေါင်းဆောင်ကြီးအယာတိုလာအလီခါမနီနဲ့အတော်နီးဆက်သူဖြစ်ပေမဲ့ခါမနီကတော့သူ့ကိုအခုတည်းထိထောက်ခံမှုမပေးသေးပါဘူး
အကြမ်းဖက်ဝါထားတိုက်ဖြတ်ရေးမှာပြင်သစ်နဲ့ရုရှားကြားနောက်ထပ်ပူးပေါင်းဆောင်ရွက်နိုင်ခြေတွေကိုပြင်သစ်သမ္မတသင်းနဲ့ရုရှားသမ္မတတို့တယ်လီဖုန်းပေါ်ကနေဆက်သွယ်စကားပြောစဉ်ဆွေးနွေးခဲ့ကြတယ်လို့ရုရှားသမ္မတရုံးကသတင်းထုတ်ပြန်ပါတယ်။ဒါဟာပြင်သစ်သမ္မတသင်းအမန်နျူအယ်မက်ခရွန်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ကြားပထမဆုံးဆက်သွယ်စကားပြောကြားမှုဖြစ်ပါတယ်။အကြမ်းဖက်မှုတိုက်ဖြတ်ရေးအပါအဝင်လက်ရှိနိုင်ငံတကာနဲ့ဒေသတွေမှာဖြစ်နေတဲ့ကိစ္စတွေကိုအတူပူးပေါင်းဆောင်ရွက်သွားဖို့အတွက်ခေါင်းဆောင်နှစ်ယောက်သဘောတူခဲ့ကြတယ်လို့ခရမလင်နန်းတော်ရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ယူကရိန်းနိုင်ငံအရှေ့ပိုင်းမှာအပြည့်အခက်ရပ်ဆဲရေးနဲ့ငြိမ်းချမ်းရေးအတွက်2015ခုနှစ်ကရရှိထားတဲ့ Minsk သဘောတူညီချက်အတိုင်းအကောင့်ထဲပေါ်နိုင်ဖို့နောက်ထပ်ပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုလည်းသမ္မတမက်ခရွန်နဲ့သမ္မတပူတင်တို့ဆွေးနွေးခဲ့ကြပါတယ်။ယူကရိန်းကိုရုရှားတို့ကျူးကျော်တဲ့ကိစ္စအပေါ်အနောက်နိုင်ငံတွေဘက်ကအရေးယူဆောင်ရွက်တဲ့ထဲမှာပြင်သစ်နိုင်ငံကတက်တက်ကြွကြွပါဝင်ခဲ့တဲ့အတွက်ပြင်သစ်နဲ့ရုရှားဆက်ဆံရေးအဖို့အထစ်ဖြစ်နေခဲ့တာပါ။သမ္မတရွေးကောက်ပွဲမှာမစ္စတာမက်ခရွန်အနိုင်ရခဲ့ပြီးတဲ့နောက်သမ္မတပူတင်ကဂုဏ်ယူကြောင်းအကြောင်းကြားခဲ့စဉ်ကအပြန်အလှန်နားလည်မှုလွဲနေတာတွေကိုကြော်လွှားပြီးနိုင်ငံတကာတည်ငြိမ်ရေးနဲ့လုံခြုံရေးအတွက်စည်းလုံးကြဖို့တိုက်တွန်းခဲ့ပါတယ်။
Your American Than မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 943.3ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ရုပ်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီ American တန်ကမနေ့ကင်းတဲ့တွင်ကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံမှာငွေကြေးခေါ်ဝါချမှုနဲ့အဂတိလိုက်စားမှုတိုက်ဖျက်ရေးအတွက် FBI American ပြည်ထောင်စုစုံစမ်းစစ်ဆေးဘူရိုကနေပထမဆုံးချိန်လာရောက်ပြီးမြန်မာထောက်လှမ်းရေးနဲ့ရဲအာဏာပိုင်တွေကိုသတင်းနှစ်ပတ်ကြာတင်နန်းပေးနေပါတယ်။ဒီတင်နန်းမှာငွေကြေးခေါ်ဝါချမှုနဲ့ပတ်သက်ပြီးစနစ်တကျကျူးလွန်လေ့ရှိတဲ့ရာဇဝတ်မှုတွေနဲ့အဂတိလိုက်စားမှုတွေကိုပုံမစုံစမ်းထောက်လှမ်းတိုက်ဖျက်နိုင်မှုအတွက်စုံစမ်းစစ်ဆေးနိုင်ရေးစွမ်းရည်ပိုးပြီးတိုးတက်လာဖို့အဓိကပို့ချမှာပါ။ FBI ကကျွမ်းကျင်သူအရာရှိတွေလာရောက်အကူအညီပေးမှုမှာအတိတ်ကစီးပွားရေးပြစ်မှုတွေကိုဖော်ထုတ်ဖို့မဟုတ်ဘဲမြန်မာနိုင်ငံအနာဂတ်ဘဏ်လုပ်ငန်းမတမာမှုကင်းရှင်းစေဖို့ရည်ရွယ်ပြီးနိုင်ငံကရင်းနှီးမြှုပ်နှံမှုတွေအလုံးရဲနဲ့ဝန်လာအောင်အထောက်အကူပေးမှာဖြစ်တယ်လို့အမေရိကန်မြန်မာဆက်ဆံရေးကျွမ်းကျင်သူတွေက VOE ကိုပြောပါတယ်။ FBI လေ့ကျင့်အရာရှိတွေဟာမြန်မာနိုင်ငံကအဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ငွေကြေးဆိုင်ရာစုံစမ်းထောက်လှမ်းရေးတပ်ဖွဲ့နဲ့ငွေကြေးခေါ်ချမှုတိုက်ဖျက်ရေးဗဟိုအဖွဲ့ကိုမေလ15ရက်က26ရက်နေ့ထိလေ့ကျင့်သင်တန်းတွေပေးသွားမှာဖြစ်ပါတယ်။
America အစိုးရအနေနဲ့မြောက်ကိုရီးယားနျူကလ িয়ার ပြဿနာကိုထိတွေ့ဆက်ဆံတဲ့နည်းလမ်းကနေဖြေရှင်းဖို့လိုလားပေမဲ့သင့်တော်တဲ့အခြေအနေရှိမှထိတွေ့ဆက်ဆံနိုင်မယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောကြားခဲ့ပါတယ်။တောင်ကိုရီးယားသမ္မတသက်မွန်ဂျေအင်းဆေလွတ်ခဲ့တဲ့အထူးသံတမန်အဖွဲ့နဲ့ American သမ္မတတို့ဝါရှင်တန်မြို့တော်မှာတွေ့ဆုံခဲ့ကြစဉ်မှသမ္မတထရမ့်ကအခုလိုပြောကြားခဲ့ကြောင်းတောင်ကိုရီးယားနိုင်ငံခြားရေးဌာနကကြားသာရင်းနေတုန်းကပြောကြားခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားနဲ့ပဋိပက္ခကြီးဖြစ်နိုင်ခြေရှိနေပြီးတော့တုံ့ပြန်နိုင်မဲ့နီလန်အားလုံးကိုစဉ်းစားထားတယ်လို့သမ္မတထရမ့်ကပြောပါတယ်။ဒါပေမဲ့မြောက်ကိုရီးယားပြဿနာကိုတန်တမာရေးနီလန်နဲ့ဖြေရှင်းဖို့လိုလားတယ်လို့ဆိုခဲ့ပါတယ်။မြောက်ကိုရီးယားပေါ်ဖိအားတိုးပေးဖို့နဲ့စီးပွားရေးအရာထပ်ပြီးအရေးယူပိတ်ဆို့မှုတွေလုပ်ဖို့လိုလားတယ်လို့အမေရိကန်ကပြောနေတာဖြစ်ပါတယ်။မြောက်ကိုရီးယားနဲ့ဆွေးနွေးမှုတွေပြန်ဆနိုင်ရေးလိုလားနေတဲ့တောင်ကိုရီးယားသမ္မတသက်မွန်ကတော့ဆွေးနွေးမှုတွေမလုပ်ခင်မြောက်ကိုရီးယားဘက်ကနျူကလ িয়ার လက်နက်ထုတ်လုပ်မှုအပေါ်သဘောထားပြောင်းဖို့လိုအပ်တယ်လို့ပြောကြားခဲ့ပါတယ်။မြောက်ကိုရီးယားရဲ့ရန်ရှိနေချိန်မှာအမေရိကန်နဲ့တောင်ကိုရီးယားဆက်ဆံရေးခိုင်မာစေဖို့နှစ်ဖက်လုံးကသဘောတူထားပြီးဂျွန်လရဲမှာနှစ်နိုင်ငံထိပ်သီးဆွေးနွေးပွဲကျင်းပနိုင်ဖို့စတင်ပြင်ဆင်နေပြီလို့လည်းတောင်ကိုရီးယားနိုင်ငံခြားရေးဌာနကပြောပါတယ်
။အရှေ့တောင်အာရှ10နိုင်ငံပါဝင်တဲ့အာဆီယံနဲ့တရုတ်နိုင်ငံတို့ကြားတောင်တရုတ်ပင်လယ်ပြင်ဒေသအတွက်လိုက်နာရမယ် ချင်းထုံးဆိုင်ရာမူပေါင်းကိုသဘောတူညီမှုရရပါပြီ။ဒါဟာပိုင်းနဲ့အငင်းပွားနေတဲ့တောင်တိုပင်လယ်ပြင်ဒေသရင်းတင်းမာမှုတွေကိုလျော့ကျလာစေနိုင်ပါတယ်။နောက်ဆုံးသဘောတူညီမှုအတွက်စီမင်းစည်းကမ်းတွေတတ်မှတ်ရမယ်မူပေါင်းချမှတ်ဖို့အတွက်တရုတ်နဲ့အာဆီယံထိပ်ပိုင်းအရာရှိကြီးတွေသဘောတူညီခဲ့ကြတယ်လို့တရုတ်နိုင်ငံချိုင်းဝန်ကြီးဌာနကပြောပါတယ်။တောင်တိုပင်လယ်ပြင်ဒေသရင်းနေရာအလုံးနီးပါးပိုင်ဆိုင်ကြောင်းတရုတ်ကကြေညာထားတာဖြစ်ပြီးဒီနေရာဟာတည်ငြိမ်တဲ့သဘာဝတန်ခွေတိုက်တွေအများကြီးရှိတဲ့နေရာလို့ယူဆပြီးအာဆီယံဖွဲ့ဝင်နိုင်ငံအများပြားနဲ့တိုင်ဝမ်တို့ကလည်းသူတို့ပိုင်ဆိုင်တယ်လို့ကြေညာထားတဲ့နေရာဖြစ်ပါတယ်
။ဥမာကြီးကင်ဆာဖြစ်လို့ကုသမှုခံယူထားသူတွေအနေနဲ့ကျန်းမာအောင်စားသောက်နေထိုင်မဲ့ဆိုရင်ရောဂါပြန်ဖြစ်လို့အသက်ဆုံးရှုံးမှုကို40ရာခိုင်နှုန်းညွန်နေစေနိုင်တယ်လို့သုတေသနတစ်ခုကတွေးရှိခဲ့ပါတယ်။အမေရိကန်တဝန်းကဥမာကြီးကင်ဆာရောဂါကျွမ်းပြီးအဆင့်3ရောက်နေသူ1000နီးပါးရဲ့မှတ်တမ်းအချက်အလက်တွေကိုကယ်လီဖိုးနီးယားဆန်ဖရန်စစ္စကိုတက္ကသိုလ် USFC ကသုတေသီတွေကခွဲခြားစိတ်ဖြန်သုံးသပ်ခဲ့ကြတာပါ။လေ့လာမှုမှာပါဝင်သူတွေကို9နှစ်ကြာလေ့လာခဲ့ပါတယ်။ခွဲစိတ်မှုကုသမှုခံယူထားတဲ့ရောဂါဝေဒနာရှင်တွေရဲ့အစာအသောက်ခန္ဓာကိုယ်အလေးချိန်နဲ့လေ့ကျင့်ခန်းလုပ်တဲ့မှတ်တမ်းတွေကိုလေ့လာခဲ့ကြတာဖြစ်ပါတယ်ရှင
်။ဒေါက်ကျူမန့်တဲ့မဆူမြတ်မိုးနော်ကသတင်းတွေကိုကြေညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့မြန်မာနိုင်ငံမှာငွေကြေးခွာချမှုနဲ့အာဂတိလိုက်စားမှုတိုက်ဖျက်ရေးအတွက် FBI ကလာရောက်ပြီးတော့သင်တန်းပေးနေတဲ့သတင်းကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံမှာငွေကြေးခွာချမှုနဲ့အာဂတိလိုက်စားမှုတိုက်ဖျက်ရေးအတွက် FBI American ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရိုကနေပြီးတော့ပထမဆုံးအကြိမ်လာရောက်ပြီးမြန်မာထောက်လှမ်းရေးနဲ့ရဲအာဏာပိုင်တွေကိုသတင်းနှစ်ပတ်ကြာသင်တန်းပေးနေပါတယ်။ FBI ကကြွမ်းကျင်သူအရာရှိတွေလာရောက်ကူညီပေးမှုမှာအတိတ်ကစီးပွားရေးပြစ်မှုတွေကိုဖော်ထုတ်ဖို့မဟုတ်ဘဲမြန်မာနိုင်ငံအနာဂတ်ဘဏ်လုပ်ငန်းမှာမတမာမှုကင်းရှင်းစေဖို့ရည်ရွယ်ပြီးတော့နိုင်ငံတကာယင်းနှိမ့်မြုံနယ်မှုတွေအလုံးရေးဝင်လာနိုင်အောင်လည်းအထောက်အကူပေးမှာဖြစ်တယ်လို့ American မြန်မာဆက်ဆံရေးကြွမ်းကျင်သူတဦးက VOA ကိုပြောပြပါတယ်။စုံစမ်းမေးမြန်းထားတဲ့မဲအင်ဂျင်နီယာကအသေးစိတ်ကိုပြပြပေးပါလိမ့်မယ်
။ American ပြည်ထောင်စုကမြန်မာအပေါ်ငွေကြေးနဲ့ဘဏ်လုပ်ငန်းအပါအဝင်စီးပွားရေးပိတ်ဆို့မှုအားလုံးနှိပါကိုမနစ်ကရုတ်သိမ်းလိုက်ပြီးတဲ့နောက်အကျိုးဆက်အနေနဲ့ FBI ကနေမြန်မာပြည်မှာငွေကြေးဘဏ်လုပ်ငန်းဆိုင်ရာမတမာမှုတွေကာကွယ်နှိမ်နင်းနိုင်ဖို့မြန်မာထောင်လှမ်းရေးတပ်ဖွဲ့နဲ့လာရောက်ပူးပေါင်းဆောင်ရွက်တာဖြစ်ပါတယ်။ဒါဟာမြန်မာနိုင်ငံအနာဂတ်နိုင်ငံတကာယင်းနှိမ့်မြုပ်နှံမှုတွေအတွက်အလွန်အရေးပါကြောင်းဝါရှင်တန်အခြေစိုက် USIB ခေါ် American ငြိမ်းချမ်းရေး Institute ရဲ့အကြီးတန်းအကြံပေး Priscilla Club က VOE ကိုပြောပါတယ
် This is very important because Myanmar needs to pass the test for anti-money
laundering FBI ကလာရောက်တင်နန်းပေးပူးပေါင်းဆောင်ရွက်မှုဟာအလွန်ရေးကြီးပါတယ်မြန်မာနိုင်ငံအနေနဲ့ငွေကြေးခွာချမှုနဲ့ပတ်သက်တဲ့မတမာမှုတွေကိုထိန်းချုပ်နိုင်တယ်ဆိုတာပြသဖို့လိုနေရပါဒါဟာလည်းအရေးပါတဲ့နိုင်ငံတကာစံနှုန်းဖြစ်ပါတယ်မြန်မာနိုင်ငံမှာနိုင်ငံတကာဘဏ်လုပ်ငန်းတွေပုံမလန်းပွင့်လာဖို့အတွက်နီးလန်းလိုနေပါတယ်။ဥပမာ American ဘဏ်တွေအနေနဲ့မြန်မာနိုင်ငံကဘဏ်တွေစီကိုဒေါ်လာငွေတွေတိုက်ရိုက်လွှဲပြောင်းပေးဖို့အလွန်ပဲဝင်လင်းနေကြပါတယ်။ဘာဖြစ်လို့လဲဆိုတော့မြန်မာနိုင်ငံမှာငွေကြေးခွာချမှုကိုအလုံလောက်ထိန်းချုပ်နိုင်မယ်လို့သူတို့မယုံကြည်ဘူးလေ။တကယ်လို့ American ဘဏ်တွေဟာနိုင်ငံခြားကဘဏ်တွေနဲ့ငွေကြေးခွာချမှုနဲ့ပတ်သက်နေတယ်ဆိုရင် American ဥပဒေအရသူတို့ဟာရေးယူခံရမှာဖြစ်ပါတယ်။ဒါကြောင့် American ဥပဒေကိုချိုးဖောက်မိမှာကိုသူတို့ကအရန်တရီထားကြပါလေ
။ဒါအပြင် American ဘဏ်တွေတက်မှတ်တဲ့စံနှုန်းနဲ့အညီလက်ခံနိုင်အောင်မြန်မာဘက်ကစူးစမ်းခဲ့တာနှစ်ပေါင်းအတော်ကြာခဲ့ပြီဖြစ်ကြောင်း Priscilla Club ကပြောပါရယ်။ဒီအတွက်လည်း American ဘဏ်နာရေးဌာနကမြန်မာနိုင်ငံကိုအကူအညီတွေပေးခဲ့တယ်လို့ဆိုပါရယ်။ဒါပေမဲ့အခုလို FBI ကလာရောက်ပူးပေါင်းဆောင်ရွက်မှုကတော့အလွန်အရေးပါပြီးပုံမထီရောက်ကြောင်း Priscilla Club ကပြောပါရယ်။ FBI ကသတင်းနှစ်ပတ်ကြာပေးနေတဲ့တင်တဲ့မှာငွေကြေးခွာချမှုနဲ့ပတ်သက်ပြီးစနစ်တကျကျူးလွန်လေးရှိတဲ့ရာဇဝတ်မှုတွေနဲ့အာဂတိလိုက်စားမှုတွေကိုပိုပြီးစုံစမ်းထောက်လှမ်းတိုက်ဖျက်နိုင်ဖို့စုံစမ်းစစ်ဆေးနိုင်ရေးစွမ်းရည်တွေပိုပြီးတိုးတက်လာဖို့အဓိကပို့ချသွားမှာဖြစ်ပါတယ်။တကယ်တမ်းမြန်မာနိုင်ငံမှာငွေကြေးခွာချမှုကိုအရင်နောက်အဖစစ်ဗိုလ်ချုပ်ဟောင်းတွေသူတို့နဲ့နှိစက်တဲ့ခရိုနီစီးပွားရေးလုပ်ငန်းရှင်တွေပဲအဓိကလှုပ်ဆောင်ခဲ့တာဖြစ်တယ်လို့နိုင်ငံတကာအသိုင်းအဝိုင်းကစွပ်စွဲထားတာပါ။အခုလို FBI ကလာပြီးပူးပေါင်းဆောင်ရွက်ရမှာတကယ်တမ်းထိရောက်မှုတွေရှိမလားဆိုတဲ့မေးခွန်းအပေါ်မှာတော့
I mean the US has been looking at the banking system there for a long time and the banking system has
မြန်မာပြည်မှာရှိနေတဲ့ဘဏ်စနစ်ကိုအမေရိကန်ကစောင့်ကြည့်နေတာကြားပါပြီလွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းဘဏ်လုပ်ငန်းစနစ်မှာအတော်လေးတက်တက်ရှင်းရှင်းဖြစ်လာတာကိုတွေ့ရပါတယ်အဲ့တော့ခရိုနီတွေပိုင်တဲ့ဘဏ်တွေကိုလည်းရှင်းရှင်းလင်းလင်းဖြစ်အောင်လုပ်ရမှာပါနိုင်ငံတကာဘဏ်တွေနဲ့တန်တန်ရှင်ရှင်စီးပွားရေးလုပ်ချင်တယ်ဆိုရင်ခရိုနီတွေအနေနဲ့ဘဏ်တွေကိုအုပ်ချုပ်ပိုင်ဆိုင်ခွင့်ရမှာမဟုတ်ပါဘူး။ဒါကြောင့်ငွေကြေးခွာချမှုတိုက်ဖျက်ရေးစီးမင်းစည်းကမ်းတွေဟာခရိုနီတွေရဲ့လုံခြုံရေးခွင့်တွေကိုရှင်းလင်းဖို့ရည်ရွယ်ပါတယ်။
ဒါဆိုရင် FBI ကခရိုနီတွေနဲ့ပတ်သက်ပြီးတော့ဘလောက်ထိအချက်လက်တွေရထားသလဲ။နောက်ပြီးသူတို့ကိုအရေးယူဖို့ရောရှိပါသလားရှင
် They're concerned about the anti-money laundering provisions that the banks are putting in place.
FBI ကအဓိကစိုးရိမ်တာကမြန်မာနိုင်ငံကဘဏ်တွေမှာငွေကြေးခွာချမှုနဲ့ပတ်သက်တဲ့စည်းမျဉ်းစည်းကမ်းတွေပါ။သူတို့ကဘယ်သူတွေငွေကြေးခွာချမှုလုပ်နေလဲဆိုတာကိုလိုက်စုံစမ်းဖော်ထုတ်မှာမဟုတ်ပါဘူး။သူတို့အဓိကလှုပ်ဆောင်မှာကအနာဂတ်မြန်မာဘဏ်တွေမှာငွေကြေးခွာချမှုနဲ့ပတ်သက်လို့အရေးယူအပြစ်ပေးနိုင်ဖို့ဘဏ်လုပ်ငန်းဆိုင်ရာမတမာမှုတွေမဖြစ်အောင်အကာအကွယ်ပေးဖို့ကူညီတာဖြစ်ပါတယ်
။ FBI လေ့ကျင့်ရေးအရာရှိတွေဟာမြန်မာနိုင်ငံကအာဂရီလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ငွေကြေးဆိုင်ရာစုံစမ်းထောက်လှမ်းရေးတပ်ဖွဲ့နဲ့ငွေကြေးခွာချမှုတိုက်ဖျက်ရေးဗဟိုအဖွဲ့ကိုမေလ15ရက်နေ့ကနေ26ရက်နေ့အထိနေပြီးတော့မှလေ့ကျင့်သင်တန်းပေးနေတာဖြစ်ပါတယ်ရှင
်။မန်အင်ဂျင်တိုင်းဆက်သွယ်မေးမြန်းထားတာပါ။အခုခါမှာတော့လေ့ကျွန်းလူသက်မှုမှာသင်တန်းပေးခံထားရတဲ့မြန်မာရွှေပြောင်းလူငယ်နှစ်ယောက်ရဲ့အမှုအကြောင်းကိုတင်ဆက်ပေးကြပါမယ်။ဗြိတိသျှနိုင်ငံသားလူငယ်နှစ်ဦးကိုတပ်ဖြတ်ခံခဲ့ရတဲ့လေ့ကျွန်းလူသက်မှုနဲ့ပတ်သက်လို့သင်တန်းပေးခြင်းခံထားရတဲ့မြန်မာရွှေပြောင်းလူငယ်နှစ်ယောက်ရဲ့အယူခံကိုထိုင်းဗဟိုတရားရုံးချုပ်စီတင်ပြခဲ့တဲ့အခါမှာတော့နိုင်ငံသားတပ်သေးနှစ်ဦးကိုခေါ်ယူပေးဖို့အချက်ကိုရုံးတော်ရဲ့ခွင့်ပြုချက်ရမယ်ဆိုရင်တောင်းဆိုသွားမယ်လို့မြန်မာတန်ရုံးကိုစားပြုရှိနေကပြောပါတယ်။ပြည်စုံကိုထိုင်းခြေဆိုင် viewing မြန်မာပိုင်းသတင်းတော့မင်းမာကသတင်းပေးပို့ထားပါတယ်
။ထိုင်းနိုင်ငံကအပန်းဖြေကျွန်းဖြစ်တဲ့လေကျွန်းကိုလာရောက်လည်ပတ်တဲ့ကဘာလက်ခီးသွားနှစ်ဦးဟာ2014ခုနှစ်စက်တင်ဘာလ15ရက်နေ့မှာကျွန်းပေါ်မှာပဲတပ်ဖြတ်ခံခဲ့ရတာပါ။ဒီအတွက်မြန်မာလူငယ်နှစ်ဦးကိုထိုင်းရနာပိုင်တွေကလူသတ်မှုမတိမ်းမှုတရားမဝင်ဝင်ရောက်မှုအမှုခွနမှုနဲ့စွပ်စွဲထားပြီးကော့စမွေအကျဉ်းထောင်မှာထိန်းသိမ်းထားပါတယ်။အဲ့ဒီထိန်းသိမ်းထားတဲ့ကာလအတွင်းမှာတရားခံဘက်ကအကျိုးဆောင်ရှေ့နေတွေကနိုင်ငံသားသားနှစ်ဦးကိုတပ်တွေအဖြစ်ထွက်ဆိုခွင့်ပြုဖို့တင်ပြခဲ့ပေမဲ့ကော့စမွေတရားရုံးမှကောအယူခံတရားရုံးမှပါပယ်ချခံခဲ့ရတာပါအခုဗဟိုတရားရုံးချုပ်ကခွင့်ပြုမယ်ဆိုရင်တော့ဒီအမှုနဲ့ပတ်သက်လို့သိရှိနိုင်တယ်လို့ယူဆရတဲ့နိုင်ငံသားသားနှစ်ဦးကိုတပ်တွေအဖြစ်ခေါ်ယူခြင်းနဲ့ဆိုပြီးမြန်မာတန်ရုံးကိုကိုစားပြုပြီးတရားခဏ်တွေဘက်ကနေအကျိုးဆောင်ပေးနေတဲ့ရှေ့နေဦးအောင်မျိုးတန်ကပြောပါတယ
်ရှောင်းနဲ့ခရစ်စတိုခရစ်စတိုပါပါရောက်ပ
ါ
ဒါကူတော့အန်ဂေရိုမူလာတရားရုံးနဲ့ဒီတက်တီနေရာကိုတင်ပေးဖို့ဆိုပြီးတော့အန်ဂျီကိုကော့စမီတရားရုံးမှာပြောခဲ့ပါတယ်ဒါပေမဲ့တရားရုံးကအဲ့ဒီဟာကိုခွင့်မပြုခဲ့ဘူးဒါပေမဲ့အယူခံမှလည်းပြောတယ်ခွင့်မပြုဘူးသို့တော့အခုလိုနောက်ဆုံးအချင်းချင်းတရားရုံးမှာမှရုံးတော်ကခွင့်ပြုတယ်ဆိုရင်တော့ဒါရုံးတော်ရဲ့သဘောတရားအဲ့လိုချက်ထောက်ရရမှာပါအဓိကတော့ရုံးတော်ရဲ့ခွင့်ပြုချက်ရဖို့လိုပါတယ
်နိုင်ငံသား2ဦးအနက်တဦးကတော့တည်ဆုံးသူရဲ့မိတ်ဆွေဖြစ်ပြီးနောက်တဦးကတော့အဲ့ဒီကျွန်းကကျွန်းကြီးပိုင်တဲ့ AC ဘားမှာဂီတာ TV အလုပ်လုပ်နေသူတူဖြစ်ပါတယ်။သူတို့ဟာဗြိတိန်နိုင်ငံသားနှစ်ဦးတပ်ဖြတ်ခံရတဲ့နောက်တနေ့မှပဲကျွန်းကနေထွက်ခွာသွားခဲ့ကြသူများဖြစ်ပါတယ်။သူတို့ကိုထိုင်းရဲကမင်းများစုံစမ်းမှုတွေအနှဲငယ်လုပ်ခဲ့ပေမဲ့သူတို့ဟာလူသတ်မှုနဲ့မသက်ဆိုင်ဘူးဆိုပြီးပြန်ခွင့်ပေးခဲ့တာဖြစ်ပါတယ်။အဲ့ဒီအချိန်တုန်းကတူကတော့သူ့ရဲ့အခန်းမှာသွေးစွန့်နေတဲ့အဝတ်စားတွေရှိနေပြီးနောက်တူကတော့တေဆုံးသူတက်ခိုက်ခံခဲ့ရတဲ့ဒဏ်ရာတန်ချက်မျိုးတွေကိုသူ့ရဲ့ခန္ဓာကိုယ်မှာတွေ့ရှိခဲ့တာပါ။သူတို့တွေကိုတက်တဲ့အဖြစ်ခေါ်ယူခွင့်ရမယ်ဆိုရင်တက်ဆိုင်ရာတန်ယုံတွေကနေတဆင့်ခေါ်ယူသွားမှာဖြစ်တယ်လို့လည်းပြောပါဗျ။အ
ဲအဲ့ဒါဆိုရင်တော့အငယ်တို့ကတန်ယုံချင်းဆက်သွယ်ပြီးတော့နားပြီးတော့တက်တီခံမှုဆောင်ဆက်ဆောင်ရမှာပါ
။ဒီလိုပြတက်တဲ့60ကျော်တင်ပြထားတဲ့အထက်က35ဦးခန့်ကိုတော့စစ်ဆေးမေးမြန်းခဲ့တာဖြစ်ပါတယ်။ဒီရခံဘက်ကအကျိုးဆောင်ရှိနေတဲ့အဖြစ်ထိုင်းရှင်နေများကောင်စီကလူခွင့်ရေးရှိနေတွေကအမှုကိုလိုက်ပေးခဲ့တာပါ။တရားခံဘက်ကတက်တီတွေကတော့ခေါ်ယူမင်းမြန်နိုင်တာမျိုးတွေအနှဲငယ်သာရှိခဲ့ပေမဲ့တချို့ကတော့မြန်မာပြည်ကိုအပီးပြန်သွားကြသူတွေလည်းရှိပါတယ်။မြန်မာရှစ်ပြောင်းလို့တမခံမှန်းကြီး4000လောက်အလုလုကန်နေတဲ့လက်ကျွန်းမှာ2014ခုနှစ်စက်တင်ဘာလ15ရက်နေ့ကလူသတ်မှုဖြစ်ပွားခဲ့ပါတယ်။2014ခုနှစ်စက်တင်ဘာလကုန်ပိုင်းမှာတော့လူသတ်မှုနဲ့တရားစွဲဆိုခံခဲ့ရတဲ့မြန်မာလူငယ်တအုပ်ကိုတနည်းကြော်ကြားထိုင်းနိုင်ငံရဲ့ကော့စမွေအကျဉ်းထောင်မှာဖမ်းဆီးထားပြီး2015ခုနှစ်အကုန်မှာတော့ထိုင်းနိုင်ငံကော့စမွေတရားရုံးကနေအမှုခွနမှုနဲ့အမြင့်ဆုံးပြစ်ဒဏ်ဖြစ်တည်တံပေးခဲ့ပြီးဘန်ခွန်ကျင်းထောင်မှာထိန်းသိမ်းထားပါတယ်ရှင်
။မင်းမသတင်းပေးပို့ထားတာပါ။အခုတစ်ခါမှာတော့တရုတ်နိုင်ငံရဲ့ခေတ်သစ်ပိုးလမ်းမစီမံကိန်းနဲ့ဆိုင်တဲ့သတင်းကိုတင်ဆက်ပေးကြပါမယ်။တရုတ်ဆိုရရဲ့ One Belt One Road လို့ခေါ်တဲ့ခေတ်သစ်ပိုးလမ်းမကြီးဆိုင်ရန်ထိပ်သီးဆွေးနွေးပွဲပေါ်အဓိကအင်အားကြီးနိုင်ငံတွေကတော့တန်တရားဆက်ရှိနေပါတယ်။အမေရိကန်ဒေါ်လာဘီလီယံ1000တန်ဖိုးရှိတဲ့အာရှဥရောပနဲ့အာဖရိကကိုချိတ်ဆက်မဲ့ဒီလမ်းကြောင်းအပေါ်ဖွံ့ဖြိုးရေးနိုင်ငံတွေကစိတ်ဝင်စားနေပေမဲ့တရုတ်နိုင်ငံအနေနဲ့ဖွံ့ဖြိုးပြီးနိုင်ငံတွေပါလာဖို့မဆွဲဆောင်နိုင်ခဲ့ဘူးလို့သုံးသပ်သူတွေကထောက်ပြကြပါတယ်။ Bill I နဲ့ Sabal Dasgupta တို့ပေးပို့တဲ့သတင်းကိုကိုဝင်းမင်းကပြောပြပေးပါလိမ့်မယ်
။ဟုတ်ကဲ့ပါ။ဒီ21ရာစုကဘာဆက်ပိုးလမ်းမကြီးအတွက်တရုတ်နိုင်ငံအနေနဲ့ကဘာပန်နိုင်ငံတကာရန်ပုံငွေအဖွဲ့ကုလသမဂ္ဂတို့နဲ့အတူနိုင်ငံပေါင်း29နိုင်ငံကခေါင်းဆောင်တွေနဲ့သဘောတူစာချုပ်ချုပ်နိုင်ခဲ့တာက အမြင်အရအောင်မြင်မှုဖြစ်ပေမဲ့လက်တွေ့အရသိမထူနိုင်ဘူးလို့သုံးသပ်နေကြပါတယ်။ဒီညီလာခံဥဆောင်ကျင်းပရာမှာပါဝင်တဲ့တရုတ်စီးပွားရေးနဲ့စီးပွားရေးလုပ်ငန်းဌာနဘုတ်အဖွဲ့လက်ထောက်ဒါရိုက်တာ Ethan Kramer Flat က
Is it a signal of genuine economic cooperation?
ဒီဘက်ကစစ်မှန်တဲ့စီဝိုင်းပူပေါင်းဆောင်ရွက်မှုတွေအချက်ပြလိုက်တာလားဒါမှမဟုတ်လေဒီသဘောတူညီမှုကနေမူဝါဒအစ်တွေထွက်လာစေမဲ့လွတ်လပ်စွာကုန်သွယ်ရေးအတွက်မျိုးညှိနှိုင်းမှုကြီးလားမေးစရာဖြစ်လာပါတယ်တကယ်တော့မဟုတ်ပါဘူးဒါမျိုးလုံးဝမဖြစ်နိုင်ပါဘူးအခုကရည်ရွယ်ချက်ကောင်းတွေကိုဖော်ပြတာမျိုးတသက်ပ
ါဒီသဘောတူညီချက်ထဲမှာအခုလိုအဖွဲ့များစွာပါဝင်ဖို့အပြူသဘောအားရစရာကောင်းတာနဲ့တိုးတက်စေချင်တာတွေလိုကောင်းတဲ့စာသားရည်ရွယ်ချက်တွေကိုဖော်ပေါ်လေးရေးထားပြီးစင်ရဲမှုကနေရေရှည်တည်တံ့ရေးအပါအဝင်ကုလသမဂ္ဂဆိုင်ရာကိစ္စရပ်တွေထည့်သွင်းထားပေမဲ့ပါဝင်ဆွေးနွေးသူတွေအနေနဲ့သိဆွေးနွေးခွင့်မရဘဲသဘောတူချက်ထဲထည့်ချင်တာတွေကြိုတင်ပြင်ဆင်ထားပြီးဖြစ်ပုံရတယ်လို့သုံးသပ်မှုတွေရှိနေပါတယ်။ MEICS Marix လို့သူကခေါ်တဲ့ Makata တရုတ်လိလာရေးဖွဲ့ကတရုတ်ဆိုင်ရာကျွမ်းကျင်သူ Jan Gaspar က
This was an opportunity to create
တဖက်မှာဒါကအခွင့်အရေးတစ်ခုပါဒီလမ်းဖောက်မှုမှာသူသဖြင့်အနောက်နိုင်ငံတွေအတွက်တကယ့်ကိုအရေးကြီးအဖွဲ့အစည်းဆိုင်ရာမူပေါင်းစည်းကမ်းတွေချမှတ်နိုင်ဖို့ပေါ့လေတခြားတစ်ဖက်ကျတော့လေဒီလုပ်ငန်းထဲမှာတခြားနိုင်ငံတွေပို့ပြီးတော့လက်ခံပါဝင်လာအောင်ဆွဲဆောင်နိုင်မယ့်အခွင့်အလမ်းလည်းဖြစ်ပါတယ
်ဒါပေမဲ့ဒီထိပ်သီးဆွေးနွေးပွဲမှာပါဝင်တဲ့နိုင်ငံတွေအနေနဲ့ဒီစာချုပ်ပေါ်စာသားနဲ့မူရွေးချယ်မှုအရာအပြောင်းအလဲမလုပ်နိုင်ခဲ့တာကြောင့်ဖွံ့ဖြိုးပြီးအနောက်နိုင်ငံတွေရဲ့ထောက်ခံပါဝင်မှုမရခဲ့တဲ့အပေါ်ဂက်စပါကဆက်ပြီ
း basically that it would fall behind what was agreed
ပုံလင်းမြင်သာမှုနဲ့အပြန်အလှန်ရှိမှုဆိုင်ရာကုန်သွယ်ရေးဆိုင်ရာကိစ္စရပ်တွေမှာ G20 ဒီဆက်မှုဖွံ့ဖြိုးပြီးနိုင်ငံတွေအဖွဲ့ရဲ့မနှစ်တုန်းကထိပ်သီးအစည်းအဝေးမှာဆုံးဖြတ်ထားတဲ့မူပေါင်းတွေထက်အခုကအခြေခံအဖြစ်နောက်ကျနေပါ
ဒါအပြင်ဒီအစည်းအဝေးကျင်းပရေးဘုတ်အဖွဲ့မှာပါတဲ့လက်ထောက်ဒါရိုက်တာ Kramer Flat ကလည
်း certain western principlesand values that
these voting each time non ngan ni ye chi ga mu ri ne san tan mo ri ko non ngan ni ba ka the twin jin mi me le tiyo ba ka pe cha tha ba le da tiyo tin ngan ne mho ba russia ne turkey yo wa le ala du ba be tru ni ne bon tu ni ne me sa da ywe lo ma ya de da be shi ya ba
ta ke raw aku lo sa da ywe che mu ne chi ga mu ri pyin di tbaw tu ni ya the ma tiyo si bwa ye atwe u sa pe lou saung da ri ba ni da cha ta cha nai ngan ga si bwa ye lo ngan de pa wen bo atwe le sain khaw mu ri phit lein me lo speaking HSBC CYA တက္ကသိုလ်ကပါမခခရစ္စတိုဖာဘော်ဒင်းကထောက်ပြလိုက်ပါတယ
် I don't think anyone has any real expectations
ဖွေဖွေသားနိုင်ငံတွေအနေနဲ့ဒီတရုတ်ရဲ့ခေတ်သစ်ခပတ်ကုန်သွယ်လမ်းကုန်သွယ်ရေးလမ်းကြောင်းထဲမှာသူတို့ CYA လုပ်ငန်းတွေအတွက်လက်တွေ့ဘလို့နီးနဲ့မှတရုတ်ကိုရှင်ပြိုင်နိုင်မယ်လို့မမျှော်လင့်ထားပါဘူ
းတစ်ချိန်တည်းမှာဖွံ့ဖြိုးပြီးနိုင်ငံတွေဘက်ကလည်းအခုလိုတရုတ်အနေနဲ့မဟာဗျူဟာလုပ်ငန်းစလုပ်လာတာကနိုင်ငံတကာမှာအများအမြင်ကောင်းအောင်နဲ့ပြည်တွင်းနိုင်ငံရဲ့အပြာကောင်းအောင်သာဖြစ်မယ်လို့ယူဆထားတာကိုပါမခဘော်ဒင်းကဆက်ပြောပြပါတယ
်ခုလိုဖြစ်လာတာကဒီနှစ်တရုတ်နိုင်ငံမှာရွေးကောက်ပွဲလုပ်မယ်နှစ်နဲ့တိုက်ဆိုင်နေပါတယ်ဒါကိုလူတော်တော်များများကသတိမပြုမိကြပါဘူးဒါကြောင့်ရှီကျင်းပင်နဲ့ကွန်မြူနစ်ပါတီပုံရိပ်တွေပေါ်ဘလို့အထောက်အကူပြုလာမလဲဆိုတာရဲ့အရေးပါနေပုံတွေကိုလူတွေမသတိမမူကြည့်မိကြပါဘူ
းဒါအပြင်တရုတ်လိုအာဏာရှင်နိုင်ငံတွေအနေနဲ့နိုင်ငံတကာနိုင်ငံရေးမှာမဟာမိတ်ဖွဲ့လှုပ်လာတာကိုတွေ့နေရတယ်။ဒီအစည်းအဝေးအတွင်းမှာတရုတ်သမ္မတရှီကျင်းပင်ကရုရှားနဲ့တူရကီသမ္မတတို့နဲ့နီးနီးဆက်ဆက်ကပ်ရပ်ပြခဲ့တာကတိုက်ဆိုင်မှုသက်သက်မဟုတ်ဘူး။ကမ္ဘာမဟာမိတ်အခင်းချင်းအပြောင်းလဲဖြစ်လာနေတာကိုပြပြီးသိစိတ်ဝင်စားစရာကောင်းလာနေပြီလို့ဆိုနေကြပါတယ်ခင်ဗျာ။
တို့ရရှိမြတ်ခင်ဗျာ။နိုင်ငံပေါင်း60ကျော်ဆက်ဆက်နေတဲ့27ရာစုပိုးလမ်းမကြီးစီမံကိန်းမှာမြန်မာနိုင်ငံလဲပါဝင်မှာဖြစ်ပါတယ်။အထူးသဖြင့်တော့ဒီပြည်ပခါတွေဖြစ်နေတဲ့ရှမ်းပြည်နယ်မြောက်ပိုင်းကချင်းပြည်နယ်ရခိုင်ပြည်နယ်တွေဟာဒီဖွံ့ဖြိုးမှုစီမံကိန်းတွေဖြတ်သန်းသွားမဲ့ဒေသတွေဖြစ်ပါတယ်။ဒါကြောင့်မလို့27ရာစုပိုးလမ်းမကြီးစီမံကိန်းကြောင့်မလို့လက်ရှိလုပ်နေတဲ့မြန်မာညီညာရေးလုပ်ငန်းစဉ်တွေမှာဘလူတက်ရောက်မှုတွေရှိလာနိုင်ပါသလဲ။လာမယ့်စနေညပိုင်းဒဲအလီလိုက်အစီအစဉ်မှာအကျိုးပြည့်ကိုဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သတင်းရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA ကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲအလီလိုက်အစီအစဉ်ထုတ်လွှင့်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုဆွေးနွေးလိုတာကိုမေးမြန်းလိုတာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ Facebook စာမျက်နှာပေါ်မှာလည်းမေးခွန်းတွေနောက်ကိုယ့်ရဲ့မှတ်ချက်တွေကိုရေးပို့ထားလို့ရပါတယ်။ VOA မြန်မာပိုင်းရဲ့ email လစ်စာက bamis@voanews.com ဖြစ်ပြီးတော့ဖုန်းနံပါတ်ကတော့2323822555လေးဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေခင်ဗျာ။
ဒါရှင်တွေအနေနဲ့စနေနေ့ည9:00အစီအစဉ်မတိုင်ခင်ချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါတယ်။ခုဒီခါမှာတော့နိုင်ငံတကာသတင်းတစ်ပုဒ်ကိုတင်ဆက်ပေးစီပါတယ်။အိန္ဒိယနိုင်ငံမှာနျူကလ িয়ার စွမ်းအင်ထုတ်မဲ့၄အေးဓာတ်ပေါင်းပို၁၀ခုကို၁၀ခုကိုတိစောက်မယ်လို့အိန္ဒိယအစိုးရကမေလ၁၈ရက်နေ့ကကြေညာခဲ့ပါတယ်။အိန္ဒိယမှာစွမ်းအင်လိုအပ်ချက်ဘလောက်တောင်များနေလို့အခုလိုဓာတ်ပေါင်းပို၁၀ခုထပ်ဆောက်ပို့စီစဉ်နေတာပါလေ။စီမံကိန်းအကောင့်ထဲပေါ်ဖို့ဘလို့အခက်အခဲတွေရှိနေပါလဲဆိုတာကိုမက်ဆုမြတ်မုံကဆက်ပြီးတော့ပြောပြပေးပါလိမ့်မယ်
။လက်ရှိနျူကလ িয়ার စွမ်းအင်ထုတ်ဓာတ်ပေါင်းပို၂၂ခုရှိနေတဲ့အိန္ဒိယနိုင်ငံကနောက်ထပ်ဓာတ်ပေါင်းပို၁၀ခုတည်ဆောက်မယ်လို့ကြေညာခဲ့တာဖြစ်ပါတယ်။စုစုပေါင်းဓာတ်အားမီဂါဝတ်8000နီးပါးထုတ်လုပ်နိုင်မဲ့ဓာတ်ပေါင်းပို၁၀တွေကြောင့်လက်ရှိရနေတဲ့နျူကလ িয়ার စွမ်းအင်ကိုနှစ်ဆတိုးသွားစေမှာဖြစ်တယ်လို့ပြောပါတယ်။ကမ္ဘာပေါ်မှာလျှက်စစ်ဓာတ်အားအများဆုံးအသုံးပြုနေတဲ့နိုင်ငံတွေထဲမှာတနိုင်ငံပါတဲ့အိန္ဒိယနိုင်ငံမှာလျှက်စစ်ဓာတ်အားကိုကြောင်မီးသွေးကနေအဓိကထုတ်လုပ်နေတာဖြစ်ပါတယ်။လျှက်စစ်ဓာတ်အားထုတ်လုပ်မှုစုစုပေါင်းရဲ့60ရာခိုင်နှုန်းကိုကြောင်မီးသွေးကနေရရှိနေတာပါ။ဒါကြောင့်ပြန်ပြစ်မြဲစွမ်းအင်ထုတ်လုပ်ရေးကိုအိန္ဒိယကပိုပြီးအာရုံစိုက်လှုပ်လာခဲ့ပါတယ်။2022ခုနှစ်မတိုင်ခင်မှာနိုင်ငံရဲ့ဓာတ်အားထုတ်လုပ်မှုကိုပြန်ပြစ်မြဲစွမ်းအင်ကနေအဓိကထုတ်လုပ်နိုင်ဖို့လည်းရည်ရွယ်လှုပ်ဆောင်နေပါတယ်။အိန္ဒိယနိုင်ငံရဲ့အိမ်နောင်စု၄ပုံတပုံလောက်မှာလောလောဆယ်လျှက်စစ်မီးမရရှိကြတဲ့အတွက်လာမယ့်၁၀နှစ်အတွင်းအိမ်တိုင်းလျှက်စစ်မီးရရှိစေရမယ်လို့ဝန်ကြီးချုပ်နရင်ဒရာမိုဒီအစိုးရကအာမခံထားပါတယ်။ဒါကြောင့်အခုလိုနျူကလ িয়ার စွမ်းအင်ထုတ်လုပ်ရေးကိုလည်းချဲ့ထွင်ဆောင်ရွက်တာဖြစ်တယ်လို့ HIS Global Insight ကစီးပွားရေးပညာရှင်ချုပ် Rajiv Biswa က VOA ကိုပြောပါတယ
်။ India currently only has 2% of itsenergy produced by nuclear power. And so basically what it will do if all of these nuclear reactors are built is it would double
India နိုင်ငံရဲ့စွမ်းအင်ထုတ်လုပ်မှုမှာ nuclear စွမ်းအင်ကလောလောဆယ်200ခန့်နှုန်းပဲရှိပါသေးတယ်။အခုဓာတ်ပေါင်းမှုတွေတိဆောက်လိုက်ရင် India နိုင်ငံရဲ့ nuclear စွမ်းအင်တဆတူလာနိုင်ပါတယ်။ပြန်ပြီးမြဲစွမ်းအင်ထုတ်လုပ်ရေးအစီအစဉ်ကိုကြည့်မယ်ဆိုရင်2022မတိုင်ခင်မှာနေစွမ်းအင်ကနေလျှက်စစ်တာမီဂါဝတ်3000ထုတ်လုပ်ဖို့ညှိနှိုင်းထားပါတယ်။အခုနျူကလ িয়ার ဓာတ်ပေါင်းပို10ခုကနေဓာတ်အားမီဂါဝတ်9000ပဲထုတ်နိုင်မှာပါ။ဒါဝကြည့်ရင်အိန္ဒိယအနေနဲ့တခြားစွမ်းအင်ရနိုင်မဲ့နည်းလမ်းတွေကိုရှာဖွေနေတယ်ဆိုတာသိသာနိုင်ပါတယ်။ဒါကြောင့်နောက်ဆက်နှစ်အတွင်းစွမ်းအင်ထုတ်လုပ်နိုင်စွမ်းတူအောင်ဓာတ်ပေါင်းပို10တွေတိဆောက်သွားဖို့ဆုံးဖြတ်ထားတာပါ။
နျူကလ িয়ার စွမ်းအင်ထုတ်လုပ်မဲ့ရေလေးဓာတ်ပေါင်းပို10ခုဆောက်လုပ်မဲ့စီမံကိန်းကနေဒေါ်လာ17ဘီလီယံဘိုးစီးပွားရေးလုပ်ငန်းတွေပေါ်ပေါက်လာမှာဖြစ်တယ်လို့အလုတ်အကင်အသစ်3000ကျော်ဖန်တီးပေးနိုင်မယ်လို့အိန္ဒိယအစိုးရကပြောပါတယ်။လျှက်စစ်ဓာတ်အားဖြန့်ဖြူးနေတဲ့နိုင်ငံတွေအနေနဲ့ဖြန့်ဖြူးပေးနိုင်စွမ်းတိုးလာမှာဖြစ်တယ်လို့မီတာကားတွေလည်းဈေးသက်သာသွားနိုင်ပါတယ်။အခုလိုအကျိုးတွေရှိပေမဲ့နျူကလ িয়ার စွမ်းအင်ထုတ်ဓာတ်ပေါင်းပို့ရဲ့အန္တရာယ်ကကြီးမာတာကြောင့်ကန့်ကွက်မှုတွေလည်းရှိပါတယ်။ပြည်သူတွေရဲ့ကန့်ကွက်မှုကအစိုးရရဲ့စီမံကိန်းကိုအကောင့်ထဲပေါ်ရေးမှအခက်အခဲတစ်ခုဖြစ်နိုင်တယ်လို့စီးပွားရေးပညာရှင် Rajiv Biswa ကသုံးသပ်ပါတယ်
။ Many countries in Asia are struggling to implement nuclear power projects mainly because of domestic grassroots opposition.
Nuclear စွမ်းအင်ထုတ်လုပ်ရေးစီမံကိန်းတွေကိုလက်တွေ့အကောင့်ထဲပေါ်ဖို့အာရှနိုင်ငံတော်တော်များများခက်ခက်ခဲကြိုးစားနေကြပါတယ်။အဓိကကတော့အောက်ခြေလူတို့ရဲ့စန့်ကျင်မှုတွေရှိနေလို့ဖြစ်ပါတယ်။အထူးသဖြင့်ဂျပန်နိုင်ငံမှာဆိုရင်အရင်ကညှနာထားခဲ့တဲ့နျူကလ িয়ার ဓာတ်ပေါင်းပို့တွေနဲ့စွမ်းအင်ထုတ်လုပ်ရေးကိုအစိုးရကပြန်ဆခြင်းပေမဲ့ပြည်သူတွေကပြင်းပြင်းထန်ထန်ကန့်ကွက်ခဲ့ကြတာပါ။အိန္ဒိယမှာလည်းတချို့နျူကလ িয়ার စီမံကိန်းတွေကိုအောက်ခြေကအတိုက်ခံတွေရဲ့ဆန္ဒပြမှုတွေကကြဲကြဲပြန်းပြန်းရှိနေပါတယ်။လက်တော်မှာပဲမဟာရာရှထရပီနယ်မှာပြည်သစ်နျူကလ িয়ার နည်းပညာသုံးစီမံကိန်းလုပ်မဲ့အစီအစဉ်အပေါ်အကြီးအကျယ်ဆန္ဒပြခဲ့ကြပါတယ်။အလားတူစွာပဲတမီလ်နာဒူမှာလည်းရုရှားနျူကလ িয়ার နည်းပညာသုံးစီမံကိန်းကိုဆန္ဒပြကြပါတယ်။နျူကလ িয়ার စွမ်းအင်ထုတ်လုပ်မှုကိုအိန္ဒိယနိုင်ငံနေရာတော်တော်များများမှာဒီမှာကအာရှနိုင်ငံတဝန်းမှာပါကံကွက်မှုတွေရှိနေတဲ့ဒီလိုအခြေမျိုးမှာအခုနျူကလ িয়ার ဓာတ်ပေါင်းပို့စစ်တွေဆောင်မဲ့စီမံကိန်းကိုအိန္ဒိယဘယ်တော့ဆက်တင်မယ်ဆိုတာစဉ်စဉ်လင်းလင်းမသိရသေးပါဘ
ူး။2011ခုနှစ်တုန်းကဂျပန်နိုင်ငံကဖူကူရှိမာနျူကလ িয়ার ဓာတ်အားပေးဆက်ယုံပောက်ကွဲမှုကြီးဖြစ်ပေါ်ခဲ့တာကြောင့်ကမ္ဘာတဝန်းမှာနျူကလ িয়ার ဆက်ယုံတွေရဲ့လုံခြုံမှုဟာပထမဦးစားပေးဖြစ်လာခဲ့ပါတယ်။စွမ်းအင်လိုအပ်ချက်များတဲ့အိန္ဒိယနိုင်ငံမှာတော့လိုအပ်ချက်နဲ့အညီပြည့်မီနိုင်ဖို့နဲ့နျူကလ িয়ার စွမ်းရည်တိုးချဲ့နိုင်မဲ့နည်းလမ်းတွေကိုနျူကလ িয়ার ဆန်ရကျွမ်းကျင်သူတွေကရှာဖွေနေကြတာဖြစ်တယ်လို့အိန္ဒိယထုတ်သတင်းစာရေးထဲမှာရေးသားကြပါရဲ့ရှင
်။ VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7:00ကနေ9:00အထိတစ်ချိန် နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်းမှာတော်တော်ရှင်များရှင်2019ခုနှစ်မေလ19ရက်တောက်ကြနေ့မနက်ခင်းအတွက် VOA မြန်မာပိုင်းစီစဉ်ထုတ်လွှင့်ချက်တွေကိုသောတာရှင်တွေနားဆင်နေကြတာဖြစ်ပါတယ်။အခုဆက်ပြီးတော့မနက်9:00အထိလိုင်းဒိုမီတာ30 40 48 50အပြင်လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးမယ့်စီစဉ်နေမှာဆိုရင်တော့တန်းကပ်ပါဘူးအကြောင်းကို
ကပ်ပါဆိုတာကကျွန်တော်လူခုကနာမှာတွေ့မယ်သူတို့အသက်ရှင်နိုင်တဲ့နေရာပေါ့နော်။နေပြီးတော့လူခုကနာကအစာအရာကိုစားလာပေါ့သူစားပလိုက်တဲ့အစာကိုစားလာ
မြန်မာနိုင်ငံဆရာဝန်များအတင်းကဒေါက်တာမြင့်ဦးကခုလိုရှင်းပြသွားတာကိုကျမရဲ့ကဏ္ဍမှာအပြည့်စုံနားဆင်ကြဖို့ရှိပါတယ်။ဒါပြင်မနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ပြင်တိုင်းရင်းသတင်းလောကကဏ္ဍအစတွေကိုလည်းနားဆင်ကြမှာပါ။အခုရင်ဆုံးတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ကြအောင်ပါရှင်။ဒေါ်လာလာတန်ကအစီအစဉ်တင်ဆက်ထားပါတယ
်။ဒီကနေ့မနေ့တင်ပြမယ့် idiom အသုံးကတော့
gate crasher
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက g a t e gate ကခြံတကားပေါက်ကျမတို့မြန်မာမှာလေ gate တကားပေါက်လို့လည်းခေါ်ကြတာတော်ရရှိများသိပါ c r a s h e r crasher က c r a s h crash ဆိုတဲ့ဝါဟာရကနေအခြေခံဆင့်သက်လာတာဖြစ်ပြီးအဓိပ္ပာယ်ကတော့ဖြစ်စီးချိုးဖောက်တာကိုဆိုလိုပါတယ် CRASHER ကတော့ဖြစ်စီးချိုးဖောက်သူပေါ့ရှင်။ဒါကြောင့်စကပိုက်ကလုံးရဲ့လုံကောက်အသေးပဲကတော့ခြံတကားကိုဖြစ်စီးချိုးဖောက်ဝင်ရောက်လာသူပေါ့။ဒီအသုံးဆင့်သက်လာတာကတော့1920ခုနှစ်များကလို့ဆိုပါတယ်။ထိုစဉ်ကအားကစားပွဲတွေကိုလက်မှတ်မရှိဘဲခိုးဝင်လာကြရကနေဒီအသုံးကိုအသုံးပြုလာတာလို့ဆိုပါတယ်။ခုနောက်ပိုင်းမှာတော့လက်မှတ်မပါဘဲဖြောပြေးပွဲတွေကိုဝင်တာစာတပြေမှာလေအသုံးပြုလာသလိုအက်ခံပွဲတွေကိုမဖိတ်ဖဲလာတဲ့ခါမှာလေဒီအသုံးကိုညှိညွှန်းသုံးနေရှိပါတယ်။ဒါကြောင့်ပါတီဒါမှမဟုတ်အခမ်းအနားတစ်ခုကိုဖိတ်ကြားခြင်းမခံရဘဲခတ်တီတီနဲ့ဝင်ရောက်လာသူကို gate crasher လို့ခေါ်ကြတာဖြစ်ပါတယ်။တနည်းတော့သူကိုမဖိတ်ဖဲရောက်လာတဲ့အတွက်တကားကိုဖြစ်စည်းဝင်ရောက်လာတဲ့သဘောကနေတင်စားပြောဆိုထားတာလို့လည်းယူဆနိုင်ပါတယ်။တကယ်တော့အဲ့ဒီလူဟာခြံတကားကိုဖြစ်ဝင်လာတာတော့မဟုတ်ဘူးပေါ့ရှင်။ဖိတ်ကြားခြင်းမခံရဘဲအတင်းဝင်လာလို့ခြံတကားဖြစ်ဝင်လာတဲ့သဘောနဲ့တင်စားသုံးနှုန်းထားတာဖြစ်ပါတယ်။နိုဝင်ဘာလ24ရက်နေ့ကအင်ဘူရိုအက်ခံပွဲမှာအိန္ဒိယဝန်ကြီးချုပ်မန်မိုဟန်စင်ကိုသမ္မတဦးဘာမားကအက်ခံပွဲကျင်းပရာမှာဧည့်သည်တော်ဆင်းရဲမမပါဘဲတာရစ်နဲ့မီကဲလ်ဆလာဟီတို့ဇနီးမောင်နှံရောက်လာလို့အင်ဘူရိုရဲ့ Secret Service လုံခြုံရေးတာဝန်ခံတွေလည်းအတော်လေးမျက်နှာပူစရာဖြစ်ခဲ့တဲ့သတင်းသတင်းရှင်များကြားခဲ့ကြမှာပါ။အဲ့ဒီအတုံးကြောင့်လေ gate crasher အတုံးဟာ3 media တွေထဲမှာခေစားလာခဲ့ပါတယ်ဒီအတုံးနဲ့ပတ်သက်လို့ George Crew ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် The neighbors did not invite them to their party but the Jones went there as gate crashers
အင်းကြီးတွေလုပ်တဲ့ပါတီကိုသူတို့အဖိတ်မခံခဲ့ရဘူးဒါပေမဲ့လို့လေ Jones လင်မယားကတော့မဖိတ်ဖဲလေသွားခဲ့တယ်လို့အဓိပ္ပာယ်ရပါတယ်
The neighbors did not invite them to their party, but the Jones went there as gate crashers.
ဒါပြင်ပါတီပွဲကိုအဖိတ်မခံဘဲသွားခဲ့တယ်ဆိုရင် gate crashers စာပါတီ crasher လို့လည်းညွှန်းသုံးလို့ရပါတယ်။အခံပွဲကိုအဖိတ်မခံရဘဲသွားခဲ့တယ်လက်မှတ်ပွဲပဲနဲ့ဖြောပြပွဲအကစားပွဲတွေကိုသွားကြည့်တဲ့သူကိုဘယ်လိုညွှန်းပြီးတော့ idiom သုံးလဲ
gate crasher.
လို့သုံးလို့ရပါတယ်အဲ့ဒါကတော့ဒီကိရိမင်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာတန်စီစဉ်တင်ဆက်ထားတဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာစီစဉ်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်ခုတစ်ခါမှာတော့ကျမရေကနာကိုတင်ဆက်ပေးချင်ပါတယ် ဒီတစ်ပတ်ရဲ့ကျန်းမာရေးကဏ္ဍမှာတော့တန်းကပ်ပါပူအကြောင်းတင်ဆက်ပေးထားပါတယ်။မြန်မာနိုင်ငံမှာကလေးလူကြီးကြားမမရွေးခေါင်းမှာတန်းတွယ်တဲ့ပြဿနာအဖြစ်များလေးရှိတယ်ဆိုပြီးတော့ကျန်းမာရေးပညာရှင်တွေကပြောကြပါတယ်။ကလေးငယ်တွေမှာပိုအဖြစ်များတဲ့ဒီတန်းကပ်ပါပူကဘလို့ကြောင့်ကူးဆက်ရပြီးတော့ဘလို့ကြိုတိကဘလို့ကာကွယ်ကူတာနိုင်ပါသလဲ။ဒီကြောင့်ပြည်စုံကိုမြန်မာနိုင်ငံဆရာဝန်များအသင်းကဒေါက်တာမြင့်ဦးကိုကိုဝင်းမင်းကမေးမြန်းတင်ဆက်ထားပါတယ်ရှင်။
โอเคจ๊ะครับมิ้วครับเราတို့ဒီကပ်ပါးកောင်ပေါ်ဆရာเนาะလူရဲ့ခန္ဓာကိုယ်မှာတွေ့ကပ်နေတဲ့ဒီကပ်ပါးកောင်တွေကမြန်မာနိုင်ငံမှာဆရာဖြစ်တဲ့အမျိုးအစားအနေထားတွေဘယ်လိုရှိလဲဆရာ
ကပ်ပါးဆိုတာကကျွန်တော်တို့လူခုခန္ဓာမှာတွေ့မယ်သူတို့အသက်ရှင်နိုင်တဲ့နေရာပေါ့เนาะနေပြီးတော့လူခုခန္ဓာကအစာအာရုံစားတာပေါ့လူစားပလိုက်တဲ့အစာတွေကိုစားတာပါသလိုအဲလူရဲ့သွေးသားကိုသူကစားပြီးတော့သူရှင်နိုင်ရင်တွေ့လောက်တာအဲတော့ကပ်ပါးတွေကတော့ပမာဏမှာဘယ်လောက်များလဲဆိုအဓိကသူသိနေကြတာကကိုရင်းရှိတဲ့ကပားနဲ့ကိုခန္ဓာပြင်ပမှာတွေ့တဲ့ကပားပေါ့နော်ကိုရင်းတွေ့တဲ့ကပားအများစုကတော့ပန့်ကောင်းပေါ့ဗျာလူရင်းတွေ့မနောင်မီးပါဝမ်းကိုက်ပူဆိုတာပေါ့နော်နောက်လူသိပြီးတော့ဒီကပားလို့သိမသိကြတဲ့ငှက်ဖျားပူကလည်းကပားတစ်မျိုးပဲပေါ့နော်နောက်စင်ကြီးတော့ပေါ့နော်အချို့ကြတော့လေမျက်စိထဲမှာနေတဲ့ကပားပေါ့နော်ဒါမျိုးရှိတယ်ကိုခန္ဓာပြင်ပကျတော့အများစုကြည့်ကြတာဝဲပေါ့အဲ့ဒီအနေမှာတော်တော်များများခလေးတွေဒီမှာဖြစ်တဲ့နှမ်းပေါ့နော်။တော်ဆယ်ရင်ပေါ်မှာနေတယ်။အဲ့တော့နှမ်းတော်မှကျွန်တော်တို့ကသုံးမျိုးခွဲထားသေးတာပေါ့။ဆယ်ရင်မှာတွေ့ရတဲ့နှမ်းကိုခန္ဓာပေါ့ body ပေါ်မှာတွေ့ရတဲ့နှမ်းနဲ့စိတ်ကုံမွေးပေါ်မှာတွေ့ရတဲ့နှမ်းပေါ့နော်။ဒါအကောင်မျိုးစားရင်မတူပါဘူး။အများစုကတော့နှမ်းဘလောက်ထိတောင်ကြီးထွားလဲဆိုတဲ့ခလေးငယ်တွေမှာကြောင်းမှာဒါတန်းနေရှိတဲ့ခါကျတော့အမေရိကန်နိုင်ငံလိုနိုင်ငံမျိုးမှာတန်းရှိတဲ့ခလေးတန်းနေတန်းဆင်ပြီးမှကြောင်းလာခိုင်းရတာမျိုးရှိတယ်။ကပ္ပုခလေးတောင်ရောက်ပို့မှာဆိုလို့
ဟုတ်ကဲ့ဆရာအဲ့တော့မြန်မာနိုင်ငံမှာဆရာကြီးဒီခလေးငယ်တွေမှာပေါ့နော်တန်းဒီကပ္ပားကောင်တွေ့ကြမှုနေတာကအဖြစ်များလားဆရာ
အာရှိတာပေါ့ကျွန်တော်တို့ဒီခလေးရောလူကြီးတွေကကိုယ်တောင်ပြီးကျွန်တော်ဆေးရုံမှာနေတဲ့လူတွေရောအသက်ကြီးတဲ့အဖိုးအဖွားတွေအားသာတန်းနေတော်များရှိကြတယ်ကျွန်တော်ဥကောင်းမှာကျွန်တော်တန်းဆိုရင်ကျွန်တော်ကတန်းတုတ်တယ်ဟိုကျွန်တော်တို့ကကျူရပေါ့ကထိုင်ပြီးတော့လကားနေပြုသမီးတွေဆိုတန်းတုတ်တယ်ဆိုတာမျိုးဆိုတန်းကောင်ကြီးတို့ရှာပြီးတော့သူကစပင်းရဲ့ဟိုအရင်ဥခွန်သားမှာတက်ပြီးတော့တွေ့ရတွေ့ပြီးတော့အဲ့မှာဥလီရသတ်ဥပေါ့နော်ဥလီရသတ်ရှိတယ်ဥသစီလေးတွေပေါ့နော်ကျွန်တော်တို့တန်းကောင်ကဟိုကပြောအနဖားလေးရဲ့အကက်ထိပ်ဖျားလေးလောက်ရှိတယ်တန်းစီလေးတစ်စီးလောက်ရှိတယ်တန်းကောင်လေးတွေပေါ့သူ့ရဲ့လက်ငယ်နိုင်ငယ်ပေါ့ဒါလေးကိုကျွန်တော်စပင်းကနေဒီကောင်လေးဆွဲထုတ်ပြီးတော့အဲလက်စဲကောင်ကတင်ပြီးတော့တက်ကနေဆိုကျွန်တော်အတန်းကြီးအောင်ကျွန်တော်ခြေလိုက်တာဒီကောင်လေးကသေးပါပေါ့ဒါကလည်းဥလေဥလေဥလေဆွဲရအောင်ရှုကြလက်ပြီးစိတ်နဲ့တိုက်တယ်ပြီးစိတ်နဲ့တော့ပြီးမှာတန်းကောင်လေးပါလာတယ်နောက်ဦးလေးပါအဲ့တော့ဗမာနိုင်ငံမှာလည်းတော်တော်များဖြစ်နေတယ်
ဟုတ်ကဲ့ဆရာအဲ့ဒီခါကျတော့ဒီတန်းကကလေးငယ်တွေမှာပေါ့နော်ဘလူးအချောင်းချောင်းချောင်းဒီစပြီးတော့တွေ့ရတယ်ဒီကူးဆက်တာတွေဖြစ်ရတယ်ဆရာကြီး
ဟိုကတော့ထင်နေကြတာပေါ့နော်ဒါတကူကြီးတန်းရှင်းညာဖြင်းလို့ခေါင်းမလျှော်လို့အဲ့ဒါတွေကဘာမှမဆိုင်ပါဘူးဒါကလူတွေအမှတ်မှားနေတာတကယ်တော့တန်းကကိုခန္ဓာမှာကိုတယောက်တည်းဒီခေါင်းနဲ့နေလို့ဘူးမှမကူနိုင်ဘူးဘောဘလောက်ပဲညပတ်တာကိုစီလို့ရမှာ။ဒါလည်းဆိုနောက်တဦးနဲ့တန်းရှိရလူတယောက်နဲ့အတူတူနေခေါင်းကောင်းရင်ထိပေါ့။သမင်သမင်ရင်းလဲဆိုတာကူလား။ဟောသမင်ကနေပြီးတော့ဒီတန်းကောင်လေးကိုကျွန်တော်ဆွဲထုတ်လိုက်ပြီးရောအပြင်မှာထားမယ်ဆိုလို့ရှိရင်ဒီတန်းကောင်တရရပဲအသက်ရှိစေ။အဲ့တော့ခေါင်းကောင်းရင်အတူတူအိတ်ကြမယ်။ခေါင်းတဦးနဲ့မှနှစ်ယောက်အောင်မယ်ခေါင်းသမင်လေးထိရပေါ့။ကစားရင်နဲ့နှစ်ပန်းတက်ရင်နဲ့အဲ့လိုမျိုးနဲ့ကျွန်တော်ကူလား။အဲ့တော့ဒီဆိုတာကတော့ကျွန်တော်တယောက်ကလည်းတော့ပုံပါလေးသမင်လေးဟိုထုတ်တရားနဲ့ကူရဆိုတာကတော့အခုရှိတဲ့ခရီးရနေနောက်တယောက်ကိုတည့်ရက်ပေါ့တည့်ရက်မတိုင်ခင်ပေးဆောင်လိုက်ရင်တော့ဒီခရီးရနောက်ဒီခေါင်းတစ်ခေါင်းကိုကူးသွားနိုင်တာပေါ့
ဟုတ်ကဲ့ဆရာအခုလိုဒီကူးဆက်ရခြင်းဖြစ်ရခြင်းချောင်းရောတိထားပြီးဖြစ်တဲ့အတွက်မဖြစ်အောင်ဘယ်လိုကာကွယ်နိုင်မလဲဆရာ
ဒီအိမ်မှာတယောက်တန်းရှိပြီဆိုရင်ကျန်တဲ့လူတွေအကုန်လုံးစမ်းသပ်စီလိုက်ပြီးတော့လိန်ရတော့မှာကျွန်တော်ရှော့ရတယ်ဖိုးရတယ်မတော့ဘူးပြီးစိတ်တက်ရတော့လို့ပေါ့နော်အဲအဲ့လိုမျိုးအဲ့မကူးဆက်အောင်နေဦးကခုနပြောတဲ့ဒီကူးဆက်နိုင်ခြင်းကတိတ်မပတ်သက်ဘူးဆိုတော့တန်းရှိရလူတယောက်ကိုနားမှာရှိမယ်လေပွန်ဒီနေရာမှာကြောင်းမှာနေမယ်ဆိုရင်တော့ဒီလူတွေနဲ့ကျွန်တော်ကလေပွန်ဒီမနေဘူးပေါ့နော်အဲဒါတကူလေမွေးနေမှာဆိုတော့ကစားမယ်ပြုမယ်သူ့ရဲ့အုတ်ထုတ်ကိုယူဆောင်မယ်သူ့ရဲ့ဝယ်စားသူ့ရဲ့ခိုင်အောင်ပေါ်မှာရှိတဲ့ရစ်ပွန်လေးတွေအဲဖေးစီလေးတွေယူဝတ်မယ်ဆိုရင်တော့အမှန်ကူလာနိုင်တာပေါ့နော်ချက်ချင်းအဲအဲဒါကြောင့်အဓိကပါကိုကူးဆက်မယ်ဆိုရင်တဦးနဲ့တဦးတရရဲ့ချီတွေ့တာလေးတွေကျွန်တော်အဓိကထားပြီးတော့ရှောင်ပြင်ရမယ်ဟိုတချို့တဝေးတွေကလက်စေးပလိုက်ရင်ကျွန်တော်သက်သာဒီကောင်ကလက်စေးတာနဲ့ဘာမှမဆိုင်ဘူးအဲ့တော့တူနဲ့တူမထိမတွေ့အောင်ခေါင်းကောင်းရင်မတော့အထူးသဖြင့်ခလေးငယ်တွေကျတော့ဖက်နေလမ်းတရားနဲ့ဖြစ်တယ်အဲ့လိုမျိုးနောက်ခါလူလူကြီးနဲ့တွေ့ပြီးတော့ခေါင်းတုံးနဲ့အိတ်သာမျိုးတွေပေါ့ခေါင်းမှာမိခင်ကတန်းရှိနေတယ်ခလေးကိုကူးသွားတယ်ပေါ့နော်အဲ့ဒါမူတည်ဆုံး တန်းတယောက်ရှိနေရင်ဒီချိန်ထဲမှာကျန်တဲ့လူတွေကျန်တဲ့လူပါဆိုင်ပြီးတော့တန်းစီလာလို့စစ်စစ်ရမယ်ပြီးစိတ်တိုက်ကြည့်တာမျိုးပါဘောဖျက်ဖျက်ပြီးရှာတာပေါ့နော်ဒါပေမဲ့တန်းအမောင်းကြိုက်တယ်ဗျလက်နဲ့ကမိထိုးပြီးရှာလိုက်တာနဲ့တောင်တွေကမတွေ့ရနေအောင်ပုံသွားအောင်အဲကျွန်တော်ဒါမျိုးကိုကျွန်တော်မကြခဏစစ်စစ်ရမယ်သုံးရက်တစ်ခါလောက်ခေါင်းထဲမှာတန်းစီပြန်လာကြည့်ရတာ
ဟုတ်ကဲ့ဆရာအဲ့တော့အခုလူဒီကာကွယ်တဲ့ကြားရရပဲဆရာကြီးဒီတန်းရှိလာပြီဆိုတော့ဆရာရဲ့စောစောစစ်စစ်သိနိုင်မဲ့လက္ခဏာတွေထူးထူးခြားခြားရောရှိလားဆရာ
ကတော့ကောင်းထဲမှာတန်းဖြစ်ပြီးဆိုလူကကုတ်တာပေါ့နော်ကုတ်တယ်ဆိုကြတယ်ကောင်းထဲမှာတကုတ်သွားလို့ရွက်တယ်ရွက်သွားခံစားရတာတွေရားတာတွေဆိုတော့ခဏမငြိမ်ဘူးအိတ်မပြောဘူးဒီလိုလက္ခဏာတွေဖြစ်တတ်တယ်အဲ့ဒါအရင်မှာအသေးအံကုတ်တော့ကျွန်တော်ကနာဖြစ်ပြီးတော့ကောင်းထဲမှာနာလေးပေါက်တာလည်းရှိတယ
်ဟုတ်ကဲ့ဆရာကြီးကုသမှုကဘယ်လိုအနေထားရှိလဲဒီတန်းနဲ့သေးသွားအောင်လို
့ဘီစိတ်တက်တက်စစ်စစ်စစ်တွေပေါ့သူက special လုပ်ထားတဲ့ဘီစိတ်တွေကျွန်တော်တိုက်ထားတိုက်ထားပြီးဆိုရင်ကုသပြောလို့တန်းအကောင်တွေလည်းပါလိုက်တယ်ဥလီလည်းပါလိုက်တယ်အဲ့ဒီရားတွေမှာလွတ်သွားတဲ့အကောင်ကြီးရှိနိုင်သေးတယ်အဲ့တော့ကျွန်တော်တန်းတက်စီတွေပေါ့နော်စီစီတန်းတွေမှာကိုလို့ရပါတယ်အမျိုးမျိုးရှိတယ်ပေါ့ဗျာအခုပိုလိုတန်းတက်စီဆိုတာရှိတယ်ကျဘူးတက်စီဆိုတာရှိတယ်ဆက်တဲ့ site တွေအများကြီးသုံးထားတဲ့တန်းတက်စီကျတော့လည်းအားနေရရှိပြန်ပါဘူးဒီအစည်းတွေကခေါင်းပေါ်မှာကျွန်တော်လိန်ထားလို့ပြည်ရုံနဲ့ဝင်ပြီးမယ်ဆိုရင်အားနေရရှိတယ်ပြီးတော့တန်းတက်စီသုံးတော်မယ်ဆိုရင်တော့တန်းတက်စီမှာပါဝင်တဲ့ပစ္စည်းတွေကိုနံပါတ်1အရေးကြီးတယ်သတိထားမယ်နောက်ကကျွန်တော်လမ်းညွှန်ချက်တွေရှယ်လိုက်နာမယ်ဒီစီမလုပ်ခင်ကျွန်တော်ကောင်းလျှော်မလားအောင်ရှာမယ်ဆိုတော့6ခန်းခါပြီးတော့ဆေးကိုဘလူးလိမ့်မယ်ဟိုလိမ့်ပြီးဆိုတော့အဝေးအုပ်ထားမယ်ပြီးတော့သုံးရက်ပြီးနောက်ခါပြန်လိမ့်မယ်အဲ့လိုမျိုးတွေပေါ့နော်အဲ့တန်းတဆေးလိမ့်မို့လိမ့်နေရလဲအဆင်ပြေရှိတယ်ဆိုပြီးစိတ်ကြိုက်ကြတော့မှတစ်ခါနဲ့မရဘူးပထမတစ်ခါရေဆေးကောင်းချော်ပြီးတော့ကျွန်တော်ပြီးစိတ်ကြိုက်ပြီးဆိုကြပါစို့တစ်ခါတနေ့တည်းကိုနှစ်ချိန်တိုက်ရမယ်ပြီးရင်တော့5ရက်မြောက်တဲ့နေ့မှတစ်ခါပြန်တိုက်နောက်က6ရက်မြောက်မှတစ်ခါပြန်တိုက်နောက်13ရက်မှတစ်ခါပြန်တိုက်နောက်19ရက်မှအဲ့လိုမျိုးထက်လုံးမှတန်းနေရအများကြီးနေမှကြီးကျော့သွားတယ်အဲ့ထားတဲ့ဒီပြီးမှပါနေရောက်တော့တ िश ူးပေးပါနဲ့တုတ်ပြရမယ်။နောက်တစ်ခါနောက်တစ်ယောက်ကိုချက်ချင်းမကုနိုင်အောင်ကျွန်တော်ပြူထားမှာပါနော်။အထူးသဖြင့်တတ်တက်စီတွေပါ။နှစ်နှစ်အောက်ကလေးတွေမလိမ့်မချော်ရတဲ့တတ်တက်စီတွေရှိတယ်။ကိုယ်ဆောင်မိခင်နေနဲ့မတည့်တဲ့တတ်တက်စီတွေရှိတယ်။ကိုနားမလို့ဖြစ်ဆံအောင်တယောက်ကိုဖတ်ခိုင်းပြီးတော့ဒီတတ်တက်စီဟာနှစ်နှစ်အောက်ကလေးနဲ့ကိုယ်ဆောင်မိခင်တင့်တော်သလား။ဆံအောင်ကြည့်ပြမယ်ပါနော်
။ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
women ဆက်ထားတဲ့ပတ်စဉ်ကျမရဲ့ကဏ္ဍကိုနားဆင်ကြကြတာဖြစ်ပါတယ်။ဒေါက်တာရှင်များရှင် VOA ကနေထုတ်လွှင့်နေတဲ့အတန်းွဲ့စီစဉ်တဲ့ပါဝင်ရုပ်မြင်သံကြားစီစဉ်တွေကို VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News စာမျက်နှာမှာတိုက်ရိုက်ဖန်ယူနားဆင်နိုင်ပါတယ်။ခုတစ်ခါမှာတော့နေဆက်ဒေတာတိုင်းရင်းသားတွေစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာစီစဉ်ကိုနားဆင်ကြအောင်ပါရှင်။
ပစင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမီပါ BNY နော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်မှာလက်လုံမိုင်းပောက်ကွဲမှုကြောင့်တေဆုံးသွားသူ9ဦးထဲမှာဘာသာရေးဆရာ2ဦးနဲ့နိုင်ငံခြားသား2ဦးပါဝင်နေပြီးတော့စုံစမ်းမှုတွေပြုလုပ်နေပါတယ်။ Freedom of the City စုကိုလက်ခံဖို့အတွက်ဒေါအောင်ဆန်းစုကြည်လန်နံမျိုးကိုရောက်ရှိလာတဲ့အချိန်မှာကချင်အမျိုးသားတွေကလည်းဆန္ဒပြခဲ့ကြရတဲ့ဆိုတာနဲ့ရခိုင်ပြည်နယ်မှာအမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲမကျင်းပနိုင်သေးတဲ့အခြေအနေတွေအကြောင်းကိုကြားသားရမှာပါရှင်။
ကျမကနူပန်ပါသတင်းတွေကိုနဲ့ကွန်အိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်ဘူးသီးတောင်မြို့နယ်ကျောင်းတောင်အုပ်စုတင်းမယ်ရွာအနီးမှာလက်လုံမိုင်းပောက်ကွဲမှုကြောင့်တေဆုံးသွားသူ5ဦးထဲမှာဘာသာရေးဆရာ2ဦးနဲ့နိုင်ငံခြားသား2ဦးပါဝင်နေပါတယ်တေဆုံးသွားတဲ့ဘာသာရေးဆရာ2ဦးကတော့တင်းမယ်3ရက်ွက်နေမော်လူဝီအဒူကော်ရင်နဲ့ကျောင်းတောင်အလဲရွာနေမော်လူဝီရာစိတ်တို့ဖြစ်ပြီးနောက်တဦးမှာသခိုင်းကျေးရွာနေဇူပိုင်ဖြစ်ပါတယ်အဲ့ဒီလက်လုံဘုံပောက်ကွဲမှုဟာဒီလ၄ရက်နေ့ညနေပိုင်းကဖြစ်ပွားခဲ့တာဖြစ်ပြီးတေဆုံးသူတွေရဲ့အလောင်းတွေကိုမြုပ်ထားတယ်လို့သတင်းအရာရှာဖွေစဉ်ဒီလ23ရက်နေ့ကတင်းမယ်ရွာအနောက်ဘက်မှာအလောင်းတွေကိုတူးဖော်ရရှိခဲ့တယ်လို့တောင်ပူဇာရဲစခန်းကရဲအရာရှိတဦးကပြောပါတယ်နိုင်ငံခြားသားအလောင်းနှလောင်းကတော့ဘယ်နိုင်ငံခြားသားဆိုတာကိုသက်ဆိုင်ရာကထုတ်ဖော်ပြောဆိုတာမရှိသေးပါဘူးပောက်ကွဲမှုဖြစ်တဲ့အနီးမှာရမ်းမုံတွေအပါအဝင်မိုင်းလုံရာမှာအသုံးပြုတဲ့ဆက်ဆက်ပစ္စည်းတချို့ကိုလည်းတင်းစီရမိတဲ့အတွက်စုံစမ်းမှုတွေဆက်လုပ်နေတယ်လို့ရဲစခန်းတာဝန်ခံရဲအုပ်ထွန်းနိုင်ကပြောပါတယ်
အင်္ဂလန်နိုင်ငံကနေချင်းမြင့်လိုက်တဲ့ Federal of the City စုကိုလက်ခံဖို့အတွက်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်လန်ဒန်မြို့ကိုရောက်နေတဲ့အချိန်မှာလန်ဒန်ရောက်ကချင်မျိုးသားတွေကနေဆန္ဒထုတ်ပေါ်မှုတွေပြုလုပ်ခဲ့ကြပါတယ်။မေလ၈ရက်နေ့မှာဆန္ဒဖော်ထုတ်တဲ့အစီအစဉ်ကိုကချင်မျိုးသားစည်းရုံး KNO ကနေဦးဆောင်ခဲ့တာဖြစ်ပြီးတောင်ဆန်းစုကြည်ဟာကချင်မျိုးသားများကိုကူစားပြုသူမဟုတ်ဘူးဆိုတဲ့ကန့်ကွက်ကြေညာချက်ကိုတော့ကချင် Community UK ကနေထုတ်ပြန်တာဖြစ်တယ်လို့ KC သွေးမှုဥတန်ဂျုံးကပြောပါတယ်။မြန်မာနိုင်ငံမှာတိုင်းဒေသတွင်သတ်မတော်နဲ့တိုက်ပွဲတွေဖြစ်ပွားနေပြီးငြိမ်းချမ်းမှုလည်းမရှိသေးသလိုကချင်မျိုးသားတွေအတွက်ကုစားပြုတဲ့ခေါင်းဆောင်တယောက်မဖြစ်ခဲ့တဲ့အတွက်တောင်ဆန်းစုကြည်အနေနဲ့ပဲဖြစ်ဖြစ် NLD အစိုးရအနေနဲ့ပဲဖြစ်ဖြစ်အင်္ဂလန်အစိုးရကနေချီးမြှင့်တဲ့စုကိုကချင်မျိုးသားများကမထောက်ခံအတိမတ်မပြုတ်နိုင်တာဖြစ်တယ်လို့ပြောပါတယ်အစိုးရသတ်မတော်ကို UK အစိုးရဘက်ကကူညီပေးသွားမယ်လို့ဆွေးနွေးချက်ပေါ်မှာလည်းကချင်မျိုးသားများအနေနဲ့မြန်မာနိုင်ငံတွင်ငြိမ်းချမ်းရေးမရမချင်းစီးပွားရေးရင်းနှီးမြှုပ်နှံမှုမပြုလုပ်ဖို့အတွက်ကြေညာချက်ထုတ်ပြန်ပေးဖို့ထားပါတယ်
KNPP ခေါ်ကရင်နီအမျိုးသားတိုးတက်ရေးပါတီကနေ27ရာစုဒုတိယပင်လုံညီလာခံကိုမတက်ရောက်တော့ဘူးလို့မေလ18ရက်နေ့မှာကျင်းပတဲ့ပါတီညီလာခံကနေဆုံးဖြတ်ခဲ့ကြပါတယ်ဒီလိုဆုံးဖြတ်ရတာကလည်း KNPP အနေနဲ့27ရာစုပင်လုံညီလာခံမှာကိုစားပြုမှုအပိုင်းမှာအပြည့်အဝပါဝင်ခွင့်မရသလိုဆွေးနွေးတင်ပြခွင့်ရဖို့မတိချတဲ့အခြေအနေကြောင့်လို့ပါတီတာဝန်ရှိသူဦးရွှေမျိုးသန့်ကပြောပါတယ်မေလ၂ရက်နေ့ကနေ17ရက်နေ့အထိတပတ်ကျော်ကြာကျင်းပခဲ့တဲ့ KNPP ရဲ့73ကြိမ်မြောက်ပါတီညီလာခံကနေ NCA လမ်းကြောင်းအတိုင်းဆက်လက်အကောင့်ထဲပေါ်လှုပ်ဆောင်သွားဖို့ဆုံးဖြတ်ချက်ချထားပါတယ် NCA လက်မှတ်ရေးထိုးရေးကိစ္စမှာ KNPP ပါဝင်တဲ့ UNFC အဖွဲ့တွေကနေတင်ပြထားတဲ့အချက်၉ချက်ကိုမြန်မာအစိုးရနဲ့ဆက်လက်ညှိနှိုင်းသွားမယ့်အခြေအနေမှာရှိနေပါတယ်
ရှမ်းပြည်နယ်တောင်ပိုင်းလင်းကေးခရိုင်မောက်မယ်မြို့နယ်ကဒူးကြီးကျေးရွာအုပ်စုမှာတောင်ပိုင်းရှမ်းပြည်သမတော် RCSS SSA ကနေတတတဲ့ကောက်ယူမှုကြောင့်ဒေသခံ200ကျော်နေရာကနေသိမ်းရှောင်နေကြရပါတယ်။မေလ15ရက်နေ့မနေ့ပိုင်းကပုံစုပ်ရွာနဲ့မဲလစေးရွာသား200လောက်ဟာနာဟီဘုံကြီးကျောင်းကိုသိမ်းရှောင်လာတာဖြစ်တယ်လို့ရွာရှိကဲကပြောပါတယ်။တောင်ပိုင်းရှမ်းပြည်သမတော်ဥက္ကဋ္ဌဗိုလ်ချုပ်ကြီးရွက်စိတ်ကဒေသတွင်းလူထုအကြံပေးတောင်းဆိုမှုကြောင့်ဒေသဖွံ့ဖြိုးရေးအတွက်လုံခြုံရေးအတွက်သင်တန်းပေးဖို့စီစဉ်နေမှုကိုအဲ့ဒီရွာနေရွာကလူသူတွေနားလည်မှုလွှဲမွာတာဖြစ်ပြီးတတတဲ့ကောက်ယူတာမဟုတ်ဘူးလို့ပြောပါတယ်။တောင်ပိုင်းရှမ်းပြည်သမတော် RCSS ကမြန်မာအစိုးရနဲ့တနင်္ဂနွေလုံးပြစ်ခတ်ရက်စရေးစာချုပ် NCA လက်မှတ်ရေးသူထားတဲ့ရှမ်းလက်နက်ကန်ဖွဲ့တစ်ခုလည်းဖြစ်ပါတယ်။
မွန်ပြည်နယ်တံဖြူစရမြို့နယ်ပင့ကျေးရွာအတွင်းရှိအင်းဟောင်းကြီးကိုပြန်လည်တူးဖော်ဖို့အတွက်ကျူးကျော်ထားတဲ့မြေပိုင်ရှင်အများစုကဖယ်ရှားပေးဖို့သဘောတူထားပေမဲ့စကြုပ်စာတမ်းနဲ့တည်တည်ချာချာဝယ်ယူထားတဲ့မြေပိုင်ရှင်အချို့ကဖယ်ရှားပေးဖို့စံတာမရှိဘူးလို့အင်းတူးဖော်ရေးကော်မတီဝင်တွေကပြောပါတယ်ပင့ကျေးရွာရှိအင်းကြီးဟာနှွေရသည်ရောက်တဲ့အခါရေခမ်းချောက်ပြီးရွာသူရွာသားတွေတောက်သုံးရေရှားတဲ့ပြဿနာနဲ့ကြုံတွေ့နေရတဲ့အတွက်ဧပြီလပထမပတ်ကအင်းကြီးကိုစတင်တူးဖော်နေတာပါလက်ရှိအင်းတူးဖော်ရာမှာရွာရဲ့မြေပုံအတိုင်းအင်းအရိယာက12ဧကကျော်ရှိပြီးအင်းနယ်ကျူးကျော်ခြံဆိုင်ထားတဲ့သူတွေအဆောက်အဦဆောက်ထားသူ24ဦးရှိကြောင်းကျေးရွာအုပ်ချုပ်ရေးမှူးကနေပြောပါတယ်
သတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါဒုတိယအကြိမ်27ရာစုပင်လုံညီလာခံကျင်းပဖို့ရပ်ပိုင်းသာလိုပေမဲ့အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့အတွက်ရခိုင်နိုင်ငံရေးပါတီတွေအရက်ဘက်အဖွဲ့အစည်းတွေနဲ့ NCA လက်မှတ်ရေးထိုးထားတဲ့ရခိုင်ပြည်လွတ်မြောက်ရေးပါတီကကြိုးစားနေကြပေမဲ့အခုချိန်ထိအမျိုးသားအဆင့်နိုင်ငံရေးမူပေါင်းဆွေးနွေးပွဲကျင်းပခွင့်မရသေးပါဘူးဒီအကြောင်းကိုတော့မောင်အေးကနေအခုလိုစူးစီးတင်ဆက်ထားပါတယ်
ရခိုင်ပြည်နယ်မှာအမျိုးသားအစနိုင်ငံရေးဆွေးနွေးပွဲမကြမ်းပါဖြစ်နေတဲ့အခြေအနေကိုရခိုင်အမျိုးသားပါတီကတွန်းရမှုဥထွန်းအောင်ကျော်ကအခုလိုပြောပါတယ
်အခုတိုင်းပြည်နယ်မှာဆိုလို့ရှိရင် NCA လက်မှတ်ထိုးထားတဲ့ရခိုင်လူမျိုးရေးပါတီလက်ရှိပါတယ်ရခိုင်ပြည်နယ်တစ်ခုလုံးအနေနဲ့အနိုင်ရထားတဲ့ကျွန်တော်တို့ရခိုင်အမျိုးသားပါတီရှိပါတယ်ကျွန်တော်တို့နိုင်ငံရေးဆွေးနွေးပွဲပြန်ပါခွင့်မပေးဘူးဆိုတာကိုဒီချုပ်ခေလုံးလက်မှတ်ထိုးပြီးတော့ဒီကနေ့လူမျိုးရေးပါတီကိုအကြောင်းကြားတဲ့သူအဲ့ဒါကိုကျွန်တော်တို့အခြေကြားမိထားပါတယ်အဲ့ဒါကြောင့်ကျွန်တော်တို့မှအချင်းပန်တဲ့ချင်းရှိပါဘူးခင်ဗျ
အမျိုးသားအစဆွေးနွေးမှုမရှိသေးတဲ့ပြည်နယ်တွေအတော့ညီလာခံတားဖို့ခက်ခဲတယ်လို့ UNFC ကညီညွတ်သောတိုင်းရင်းသားလူမျိုးများဖေဒရယ်ကောင်စီရဲ့ဒုတိယဥက္ကဋ္ဌနိုင်ဟန်သာကအခုလိုပြောပါတယ
်လက်မှတ်ထိုးထားတဲ့ဖွဲ့တွေထဲမှာထိုင်ပြည်နယ်နဲ့ရှမ်းပြည်နယ်တို့မှာလည်းအမျိုးသားစစ်တွေမှာ consent တွေဒါလည်းလက်ရှိမရှိသေးဘူးဆိုတော့ကိုယ်အမျိုးသားတွေမှာရှင်းလင်းတိုင်ပင်မှုမရှိဒီကနေ့အဲ့ဒီညီလာခံတက်ပြီးတော့စခုစုအဖြေပေးဖို့ဆိုတာမလွယ်ဘူးဗျာ
ဒီလိုအမျိုးသားအစနိုင်ငံရေးဆွေးနွေးပွဲကျမ်းပါခွင့်မရသေးတဲ့အတွက်ညီလာခံကိုတမတဆိုတာကတော့ပါတီဘဟုရဲ့ဆုံးဖြတ်ချက်သာဖြစ်တယ်လို့ဥထွန်းအောင်ကျော်ကစပြောပါတယ
်ဟိုအလုံးမှုဆောင်ကော်မ ဒီအများစုကဘာလို့လဲကျွန်တော်တို့ကိုတယောက်ချင်းလည်းအများစုကဆုံးဖြတ်မယ်ဆိုလို့ရှိရင်ဒီလိုမျိုးကြီးကြီးကောင်တက်ပါမယ်ခင်ဗျာ
မေလာ13ရက်နေ့ကထိုင်းနိုင်ငံရှမ်းမြေမြို့မှာ NCA အပိုင်ရဲ့လက်မှတ်ရေးထိုးထားတဲ့အဖွဲ့ရှိဖွဲ့ရဲ့အရေးပေါ်စေဝေးမှာ NCA ပြဋ္ဌာန်းချက်နဲ့အညီအမျိုးသားအစနိုင်ငံရေးဆွေးနွေးပွဲကျင်းပဖို့ဆက်လက်တွန်းအားပေးဖို့ဆွေးနွေးဆုံးဖြတ်ခဲ့ကြတယ်လို့ ALB ပါတီဒုဥက္ကဋ္ဌခိုင်စိုးနိုင်အောင်ကတည်ထောင်တွေကိုပြောဆိုထားပါတယ်ရခိုင်ပြည်နယ်မှာအမျိုးသားအစနိုင်ငံရေးဆွေးနွေးပွဲကျင်းပဖို့နိုင်ငံရဲ့ပါတီတွေအပေါင်းအရဲဖအဖွဲ့စိတ်တွေစုပေါင်းပြီးဆွေးနွေးပွဲဖြစ်မြောက်ရေးကော်မတီကိုဖွဲ့စည်းထားပြီးဖြစ်တယ်လို့အမျိုးသားအစနိုင်ငံရေးဆွေးနွေးပွဲလုပ်ဖို့အသံဖြစ်နေပြီဆိုတဲ့အကြောင်းကိုနိုင်ငံတော်တိုက်ပွဲခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကိုစာရေးတင်ပြထားပေမဲ့အခုအချိန်ထိကျင်းပခွင့်မရသေးပါဘူ
းဆက်ပြီးတော့ချင်းပြည်နယ်တောင်ပိုင်းပလောဝမြို့နယ်လေးမြို့မြစ်ပေါ်မှာရေအားလျှပ်စီမံကိန်းတည်ဆောက်နိုင်မဲ့အလားအလာနဲ့ပတ်သက်ပြီးတော့ပြင်သစ်ကုမ္ပဏီတစ်ခုကဖြစ်နိုင်ခြေရှိမရှိစမ်းစစ်နေကြပါတယ်ဒါပေမဲ့ဒီစီမံကိန်းဟာအမှန်တကယ်အကောင့်ထည့်ဖော်လာမှာကိုတော့ဒေသခံပြည်သူတွေကစိုးရိမ်နေကြပါတယ်။အကြောင်းဆောင်ကတော့ကိုစလိုင်းကနေစူးစီးထားပြီးတော့နိုင်ကွန်းအင်ကနေတင်ဆက်ထားပါတယ်
။ချင်းမြင့်နယ်တွင်လေမျိုးမြစ်ပေါ်မှာရေအားလျှပ်စီမံကိန်းအကောင့်ထည့်ဖော်ဆောင်လာမယ်ဆိုရင်လေမျိုးမြစ်တလျှောက်မှာနေထိုင်တဲ့ဒရိုင်းနဲ့လေရူးချင်းမျိုးနယ်စုတွေနေထိုင်တဲ့ကျေးရွာတွေပြောင်းဆွေးရဖွယ်ရှိပြီးအသက်မွေးဝန်းကျင်အတွက်လည်းအခက်အခဲနဲ့ရင်ဆိုင်လာနိုင်တယ်လို့ပလဝမြို့နယ်ဖုံလောင်းသီရတဘာဝသင်းသင်းရေးဖွဲ့ကဥပုလွင်ထံကပြောပါတယ
်အဲ့တချောင်းလုံးကဒီဟာကိုပဲညီကိုစားတောင်းနေကြတာအဲ့ရေလမ်းကြောင်းကိုပဲအတုံးပြကြတယ်ဟိုကုံသွေးရေပေါ့စီးသွားရေးဆိုရင်လည်းအဲ့ရေလမ်းကြောင်းကိုပဲအတီးကကျွန်တော်ထားရင်မှညီကိုစားတောင်းကြတာတောင်ရလုံငန်းရောတိုင်ကျွန်းတို့မြင်းဦးကျွန်းဘော်တို့တေဝါတွေကျွန်တော်စားဝတ်နေရေးအတွက်အဲ့လက်မီဆောင်ကိုပဲအတီးကပြီးကိုအားထားကြတာကို
မတူပီမြို့ပုံတလာရေတခွန်ကလည်းမြစ်ပြားခံလာပြီးရခိုင်ပြည်နယ်ကိုစီးဆင်းသွားတဲ့ဒီလေမျိုးမြစ်ပေါ်မှာဂျီအားလက်စစ်တည်ဆောက်မဲ့စီမံကိန်းကိုတရုတ်အစိုးရနဲ့ဖက်ဆန်းလုပ်ကင်ဖို့2009ခုနှစ်ကတည်းကစတင်ခဲ့ကြပေမဲ့သမ္မတဦးသိန်းစင်တက်လာပြီး2012ခုနှစ်မှာပြန်လည်ရုပ်သိမ်းခဲ့ပါတယ်လက်စစ်သက်အမီကဝ600ကျော်ထုတ်လုပ်နိုင်မယ်လို့ယူဆရတဲ့လေမျိုးမြစ်ဂျီအားလက်စစ်စီမံကိန်းကိုအခုဆိုရလက်ထက်မှာပြန်လည်စတင်နိုင်ဖို့ပြင်ဆင်လျက်ရှိပြီးပြင်သစ်ကုမ္ပဏီတစ်ခုကနေဖြစ်နိုင်ခြေရှိမရှိလှိမ့်လက်ဆန်းစစ်မှုတွေပြုလုပ်နေတဲ့ပုံမှာဒေသခံပြည်သူတွေကနေစိုးရိမ်မကင်းဖြစ်နေကြတာဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ချင်းမြင့်နယ်လက်စစ်ဝန်ကြီးဆလိုင်းအိုက်ဆက်ခင်ကတော့စီမံကိန်းလုပ်လို့ရမရဖြစ်နိုင်ခြေရှိမရှိဆန်းစစ်တဲ့အခြေအနေတာဖြစ်ပြီးလုပ်မယ်မလုပ်ဘူးဆိုတာကိုတော့ဘာမှမဆုံးဖြတ်ရသေးဘူးလို့ပြောပါတယ်
သူတို့ကလုံးလို့ရပါတယ်ရနိုင်ပါတယ်ဆိုတဲ့အခါကြတော့မှကျွန်တော်တို့က EIA နဲ့ SIA ဖြတ်လို့ရမှာနော်အဲ့တော့ EIA နဲ့ SIA လုတ်တဲ့အခါမှာလည်းပဲအဲ့ဒီအချိန်မှာလူတူကတိပေးတာတို့ရှင်းပြတာတို့ဒါလုတ်တော့မှာဒီအချိန်ကအနည်းဆုံးတစ်နှစ်နှစ်လောက်အချိန်ကိုပေးတယ်အဲ့ဒီအချိန်ကြာရင်ဘဝင်းရင်ထိခိုက်မှုတွေလူပိုးဘွားထိခိုက်မှုတွေထွက်လာအောင်အဲ့တဲ့ထိခိုက်မှုနဲ့ပတ်သက်တဲ့အစီရင်ခံစာထွက်လာအောင်အဲ့တော့အဲ့ဒီအစီရင်ခံစာထွက်ပြီးတဲ့အခါကြတော့မှကျွန်တော်ကဆုံးဖြတ်မှာဒါဆိုလို့ရှိရင်ငါတို့လုတ်ပြန်သလားငါတို့မလုတ်ပြန်ဘူးလားဆိုတော့ကျွန်တော်အစိုးရကိုယ်တိုင်တောင်မှလုတ်ရမလားမလုတ်ရဘူးလားဆိုတာအခုချိန်ထိကျွန်တော်မဆုံးဖြတ်နိုင်ဘူ
းလေမျိုးမြစ်တစ်လျှောက်မှာချင်းမျိုးနွယ်စုတွေဖြစ်တဲ့ဒိုင်နဲ့လေတူးမျိုးနွယ်စုများအများစုနေထိုင်ကြပြီးလူကြီး 2,000 နီးပါးခန့်လေမျိုးမြစ်ကိုမိကူအားထားနေရတာဖြစ်ပြီးတကယ်လို့စီမံကိန်းအကောင့်တွေပေါ်လာမယ်ဆိုရင်သူတို့ရဲ့လူမှုဘဝအထိခိုက်လာမှာကိုစိုးကြောက်နေကြတယ်လို့ဖုံလောင်သေးတာကသဘာဝသင်းသင်းရေးအဖွဲ့ကဥပုလွင်ထန်းကပြောပါတယ်ခင်ဗျာ
အခုဆက်ပြီးတော့သတင်းကြေညာကိုနားဆင်ကြရမှာပ
ါရခိုင်ပြည်နယ်ဘူးသီးတောင်မြို့နယ်ကျောင်းတောင်အုပ်စုတင်းမဲရွာအနီးမှာလက်လုံမိုင်းပောက်ကွဲမှုကြောင့်သေဆုံးသွားသူ5ဦးထဲမှာဘာသာရေးဆရာ2ဦးနဲ့နိုင်ငံခြားသား2ဦးပါဝင်နေပြီးစုံစမ်းမှုတွေဆက်လုပ်နေတယ်လို့ရဲစခန်းတာဝန်ရှိသူတွေကပြောပါတယ
်တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်ကျွန်မကအမီနာ
နေစတီတာတိုင်းသားတွေစူးစီးတင်ဆက်ထားတဲ့တိုင်းသတင်းလာစီစီကိုနားဆင်ခဲ့ကြတာဖြစ်ပါတယ်။ဗီဒီယိုကနေထုတ်လွှင့်နေတဲ့စီစဉ်နဲ့ပတ်သက်ပြီးတော့တော်တာရှင်တွေနေနဲ့ဝေဖန်အကြံပေးခြင်းနဲ့စာရေးသားပေးပို့ခြင်းနဲ့တည်သူချင်းတွေတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်ရှင
်။ American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်။
နျူကလ িয়ার လက်နက်မပြန်ပွားရေးဆိုင်ရာသဘောတူစာချုပ်အဖွဲ့ဝင်နိုင်ငံတွေကြားဆွေးနွေးကြမဲ့2020ခုနှစ်ပြန်လည်သုံးသပ်ရေးညီလာခံမတိုင်ခင်ပြုလုပ်ကြတဲ့ကျူတင်ပြင်ဆင်ရေးကော်မတီရဲ့ပထမဆုံးအကြိမ်အစည်းအဝေးမှာအမေရိကန်ပြည်ထောင်စုရဲ့အမြဲတမ်းကိုယ်စားလှယ်တမ်မာကြီးရောဘတ်ဝုဒ်ပြောတာကတော့ဒီနေ့ကျွန်တော်တို့ကဘာကြီးဟာမြောက်ကိုရီးယားရဲ့ချင်းချောက်မှုကိုရင်ဆိုင်နေရပြီးဒါဟာကြီးမားတဲ့ချင်းချောက်မှုလည်းဖြစ်ပါတယ်ကုလသမဂ္ဂလူညွန်ရေးကောင်စီကချမှတ်ထားတဲ့အရေးယူမှုတွေကိုပြောင်ပြောင်တင်းတင်းဆန့်ကျင်ပြီးမြောက်ကိုရီးယားဟာနျူကလ িয়ার လက်နက်ထုတ်နိုင်တဲ့ယူရေနီယံတပ်ထုတန်းစင်ရေးလုပ်ငန်းအပါအဝင်အခြားလုပ်ငန်းစဉ်တွေကိုပြန်လည်လှုပ်ဆောင်လာတာတွေ့ရကြောင်း နျူကလ িয়ার ဆန်းသတ်မှု၅ကြိမ်လည်းပြုလုပ်ခဲ့ကြောင်းပြောပါတယ်။ဒါအပြင်ပယ်ဒင်းတပ်ဒုံးကျည်ဆန်းသတ်မှုအတော်များများကိုလည်းလှုပ်လာတာတွေ့ရပါတယ်။မြောက်ကိုရီးယားဟာသူ့ကိုကြိုးစည်းဝါးဖြစ်တဲ့နိုင်ငံလုံခြုံရေးစည်းဝါးရေးဖွံ့ဖြိုးတိုးတက်မှုနဲ့နိုင်ငံတကာရဲ့အသိအမှတ်ပြုမှုကိုရကျင်တယ်ဆိုရင်တော့မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်အစီအစဉ်တွေကိုရပ်ဆိုင်းပစ်ဖို့လိုပါတယ်။နျူကလ িয়ার လက်နက်မပြန့်ပွားရေးနီလန်းရှာနေချိန်မှာပဲဒီလိုရှာဖွေရမှာနိုင်ငံတကာရဲ့လှုပ်ဆောင်ချက်တွေဘာတွေတိုးတက်မှုရှိနေတယ်လဲဆိုတာကိုဆွေးနွေးကြဖို့ကမ္ဘာတစ်လွှာကတန်တမန်တွေဟာဒီတစ်ပတ်အတွင်းဩစတြေးလျနိုင်ငံမြို့တော်ဗီယန်နာမှာတွေ့ဆုံနေကြတာပါအဲ့ဒီတွေ့ဆုံပွဲမှာအမေရိကန်ကိုယ်စားလှယ်အဖွဲ့ကမြောက်ကိုရီးယားအရေးကိုအလေးပေးဆွေးနွေးဖို့ရှိပါတယ်နျူကလ িয়ার လက်နက်မပြန့်ပွားရေးဆိုင်ရာသဘောတူစာချုပ်ဟာ1980ခုနှစ်မှာစတင်အသက်ဝင်ခဲ့ပါတယ်ဒီစာချုပ်ရဲ့အဓိကရည်ရွယ်ချက်ကတော့ကမ္ဘာပေါ်မှာနျူကလ িয়ার လက်နက်မပြန့်ပွားရေးပဲဖြစ်ပါတယ်စာချုပ်ပါအချက်အရဒီစာချုပ်ကိုဘလောက်ထိအကောင့်ထဲပေါ်နိုင်ပြီလဲဆိုတာကိုအဖွဲ့ဝင်နိုင်ငံတွေက9နှစ်တကြိမ်တွေ့ဆုံပြီးစမ်းစစ်လေ့ရှိပါတယ်နျူကလ িয়ার လက်နက်မပြန့်ပွားရေးသဘောတူစာချုပ်အနှစ်90ပြည့်တဲ့အချိန်2020ခုနှစ်မှာစာချုပ်ပါအတိုင်းအကောင့်ထဲပေါ်အောင်မြင်တာမျိုးဖြစ်ရအောင်လို့အမေရိကန်ပြည်ထောင်စုကစာချုပ်အဖွဲ့ဝင်နိုင်ငံတွေနဲ့လက်တွဲလှုပ်သွားဖို့မျှော်လင့်နေပါတယ်စာချုပ်ပါအတိုင်းပူးပေါင်းဆောင်ရွက်မှုအတွက်ရောနျူကလ িয়ার လက်နက်မပြန့်ပွားရေးအတွက်နိုင်ငံအများစုကြီးကခိုင်မာတဲ့ကတိတွေနဲ့အတူအလေးနဲ့ထားဆန့်ကျင်နေတာကိုပါအမေရိကန်ကကျေးဇူးတင်နေပါတယ်။နျူကလ িয়ার ရေးအောင်မြင်မှုတွေရှိခဲ့ပေမဲ့စိန်ခေါ်မှုတွေလည်းဆက်ရှိနေဆဲဖြစ်ပါတယ်။တန်အမတ်ကြီးဝူဒီရဲ့စကားအရဆိုရင်တော့ကျွန်တော်တို့ဟာအန်ဒီယယ်တွေနဲ့ဆက်လက်ရင်ဆိုင်နေရဆဲဖြစ်ပြီးစိန်ခေါ်မှုတွေကိုအဖြေပေးနိုင်ဖို့ပြက်ပြက်သားသားရင်ဆိုင်ရမှာဖြစ်ပါတယ်။ဒါကိုအောင်မြင်အောင်မလုပ်နိုင်ဘူးဆိုရင်တော့မြောက်ကိုရီးယားကိုချိုးဖောက်ခွင့်ပေးထားသလိုဖြစ်နေပြီးနျူကလ িয়ার လက်နက်မပြန့်ပွားရေးသဘောတူစာချုပ်ကနေနှုတ်ထွက်ရမယ့်အခြေအနေမျိုးထိဆက်ရောက်သွားမှာပါ။မြောက်ကိုရီးယားရဲ့ရန်စားမှုတွေလည်းတိုးလာနိုင်ပြီးဒေသတွင်းနဲ့ကမ္ဘာအတွက်ပါပိုပြီးကမောက်ကမဖြစ်လာနိုင်ပါတယ်။ဒါကြောင့်ကျွန်တော်တို့အနေနဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချောက်မှုကိုကင်တွယ်ဖို့အဓိကထားဆွေးနွေးရမယ်လို့တန်အမတ်ကြီးဘုကပြောကြားကြပါမှာခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြီးပါပြီ။
ခုတင်ဆက်သွားတာက American ဆိုရရဲ့သဘောထားမြင်တာဖြစ်ပြီးတော့ VOA အားပေါ်မဟုတ်ကြောင်းကိုထပ်မံအသိပေးလိုက်ပါရစေ။ VOA ကနေတောက်ကြနေမြန်မာခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းကြေကျုပ်ကိုဒေါက်ခင်းမျိုးသက်ကကြေညာပေးပါမယ်ရှင
်။ပြီးခဲ့တဲ့နှစ် American ရွေးကောက်ပွဲမှာသမ္မတ Donald Trump ရဲ့မဲဆွယ်စီးရင်ရေးအဖွဲ့နဲ့ရုရှားနိုင်ငံတို့ကြားဆက်နွယ်မှုတွေကိုစုံစမ်းစစ်ဆေးဖို့အတွက်အထူးစုံစမ်းစစ်ဆေးမှုခန့်တာအတွက်သမ္မတ Trump ကဝမ်းမြောက်လေးစားမှုရှိကြောင်းပြောလိုက်ပါတယ်။ဒါပေမဲ့ဆက်နွယ်မှုတစုံတရာမရှိခဲ့ပါဘူးလို့သူကညင်းဆိုခဲ့ပါတယ်။အထူးစုံစမ်းစစ်ဆေးမှုဖြစ်ခန့်လိုက်တဲ့ပြည်ထောင်စုစုံစမ်းစစ်ဆေးဘျူရို FBI ညွှန်ကြားမှုဟောင်း Robert Mueller ဟာသမ္မတရဲ့စီးရင်ရေးအဖွဲ့ရုရှားနဲ့ဆက်နွယ်မှုရှိတယ်ဆိုတဲ့ဆွဆွဲချက်တွေ Mr. Comey ကိုအလုတ်ဖြုတ်ပစ်တာနဲ့သမ္မတရဲ့လုပ်ရဟာတရားမျှတမှုကိုအနှောက်အယှက်ဖြစ်စေတဲ့ obstruction of justice မြောက်မမြောက်အပါအဝင်သမ္မတအတွက်မေးစရာဖြစ်နေတဲ့မေးခွန်းအများအပြားအတွက်ဖြေရှာပေးရမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာငွေကြေးခွာချမှုနဲ့အဂတိလိုက်စားမှုတိုက်ဖျက်ရေးအတွက် FBI American ပြည်ထောင်စုစုံစမ်းစစ်ဆေးဘျူရိုကနေပထမဆုံးချိန်လာရောက်ပြီးမြန်မာထောက်လှမ်းရေးနဲ့ရဲအာဏာပိုင်တွေကိုသတင်းနှစ်ပတ်ကြာတင်နန်းပေးနေပါတယ်။ဒီတင်နန်းမှာငွေကြေးခွာချမှုနဲ့ပတ်သက်ပြီးစနစ်တကျကျူးလွန်လေ့ရှိတဲ့ရာဇဝတ်မှုတွေနဲ့အဂတိလိုက်စားမှုတွေကိုပုံမစုံစမ်းထောက်လှမ်းတိုက်ဖျက်နိုင်ဖို့အတွက်စုံစမ်းစစ်ဆေးစွန့်ရည်ပိုးပြီးတိုးတက်လာဖို့အတွက်အဓိကပို့ချသွားမှာဖြစ်ပါတယ်။ FBI လေ့ကျင့်အရာရှိတွေဟာမြန်မာနိုင်ငံမှာအဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ငွေကြေးဆိုင်ရာစုံစမ်းထောက်လှမ်းရေးတပ်ဖွဲ့နဲ့ငွေကြေးခွာချမှုတိုက်ဖျက်ရေးဗဟိုအဖွဲ့ကိုမေလ15ရက်ကနေ26ရက်ဒီတင်နန်းပေးသွားမှာပါ American ဆိုအနေနဲ့မြောက်ကိုရီးယားနျူကလ িয়ার ပြဿနာထိတွေ့ဆက်ဆံတဲ့နီလန်းကနေဖြေရှင်းဖို့လိုလားပေမဲ့တင့်တော်တဲ့အခြေအနေရမှထိတွေ့ဆက်ဆံနိုင်မယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောကြားခဲ့ပါတယ်အရှေ့တောင်အာရှဆင်းနိုင်ငံပါဝင်တဲ့အာဆီယံနဲ့တရုတ်နိုင်ငံတို့ကြားတောင်ကျုပ်ပင်လယ်ပြင်ဒေသအတွက်လိုက်နိုင်ရမယ့်ကျင့်ထုံးဆိုင်ရာမူပေါင်းကိုသဘောတူညီမှုရခဲ့ပြီးဖြစ်ပါတယ်ဒါဟာပိုင်းနဲ့အငင်းပွားနေတဲ့တောင်တုပ်ပင်လယ်ပြင်ဒေသရင်းတင်းမာမှုတွေကိုရော့ကျလာစေနိုင်တာဖြစ်ပါတယ်
။သတင်းကြေကျုပ်ကိုဒေါက်ခင်မျိုးသက်ကကြေညာပေးခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်မှုကတော့ Man Engine 9ဖြစ်ပြီးတော့ Engineer ကတော့ Kevin Fallon ဖြစ်ပါတယ်။ကျမ Ethan စမရှင်။ View America တဲ့ညနေခင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6:00နာရီခွဲကနေ 9:00 လိုင်းတူမီတာ19.25တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ View ကိုနားဆင်သူအားလုံးကိုထူးပဲကျေးဇူးတင်ရှိပါတယ်။သောတာရှင်ပေါင်းကောင်းသောနေ့တစ်နေ့ဖြစ်ပါစေရှင်။
This program has come to you from the Voice of America, Washington.